to the Voice of America in Burmese.
မင်္ဂလာညချမ်းပါပါပါရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းစီစဉ်ရဲ့2020ခုနှစ်မေလ19ရက်အင်္ဂါနေ့ညပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ည9:30နာရီလိုင်းတူမီတာ1925 30နဲ့လိုင်းလမီတာ190ရုပ်ကနေထုတ်လွှင့်ပေးနေပါပါရှင်။ကျမအနံပါပါဒီညအတွက်ထိတ်သိမ်းရောက်တဲ့တွေကိုပြောပြပေးပါပါ။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အနေနဲ့လာမယ့်ရက်ပေါင်း30အတွင်းတိုးတက်မှုတွေရအောင်ထိထိရောက်လို့ဘူးဆိုရင်အမေရိကန်ပြည်ထောင်စုကထည့်ဝင်နေတဲ့ရမငွေတွေကိုလက်တလုံးရှားရင်ရဆိုင်ထားရကနေအပြေးတိုင်ချက်တမ်းဝင်အကြောင်းသမ္မတဒေါ်နယ်ထရမ့်ကသတိပေးလိုက်ပါတယ
်။ I think they've done a very sad job in the last period.
မကြာသေးခင်ကလာအတွင် WHO ရဲ့စာဝန်ချက်တွေဟာစိတ်မကောင်းစရာဖြစ်ကြောင်းနဲ့အမေရိကန်ကနှစ်စဉ်ရမငွေဒေါ်လာ1,456ပါနဲ့ပြီးတရုတ်နိုင်ငံက38တန်ပဲထည့်ဝင်နေပေမဲ့ WHO ဟာတရုတ်နိုင်ငံရဲ့ရုပ်သေးရုပ်ဖြစ်နေတဲ့အကြောင်းသမ္မတထရမ့်ကအင်ဂျီရောမာသတင်းထောက်တွေကိုပြောဆိုလိုက်တာပါ WHO အကြီးအကဲတက်ဒရိုဂေဘရီယဲဆစ်ကိုပေးပို့ခဲ့တဲ့စာထဲမှာတော့ကိုရိုနာဗိုင်းရပ်စ်ကရောဂါကာလမှာပွင့်လင်းမြင်သာမှုလုံးဝမရှိတဲ့တရုတ်နိုင်ငံဘက်မှာ WHO ကရပ်တည်နေတယ်လို့လည်းပြောဆိုထားတာပါကိုရိုနာဗိုင်းရပ်စ်ကရောဂါတုံ့ပြန်ဆောင်တဲ့နေရာမှာ WHO နဲ့ဥဆောင်သူတွေရဲ့အချင်းချင်းမာရွင်တဲ့လို့ရကြောင်းကမ္ဘာတဝန်အကြီးအကျယ်ထိခိုက်နေတာနေရတယ်လို့လည်းသမ္မတထရမ့်ကစာထဲမှာပြစ်တင်ပြောဆိုထားတာပါ WHO ပြောခွင့်ရသူကတော့သမ္မတထရမ့်ရဲ့စာနဲ့ပတ်သက်လို့လက်တလောတုံ့ပြန်ပြောဆိုဖို့မရှိသေးပေမဲ့နောက်ပိုင်းမှာရှင်းရှင်းလင်းလင်းဖြစ်အောင်ဖြေရှင်းမယ်ကြောင်းဒီကနေ့ပဲသတင်းထောက်တွေကိုပြောဆိုခဲ့တာပါဒီချိန်ထဲမှာပဲတရုတ်နိုင်ငံခြားရေးဝန်ကြီးဌာနကလည်း WHO အတွက်အမေရိကန်ကတာဝန်ဝတ္တရားတွေကိုရှောင်လွှဲဖို့ကြိုးပမ်းနေနေတဲ့တရုတ်နိုင်ငံကိုအပြစ်တင်နေတာဖြစ်တဲ့ဆိုပြီးသမ္မတထရမ့်ရဲ့စာနဲ့ပတ်သက်လို့ဒီကနေ့ပဲတုံ့ပြန်ပြောဆိုထားပါတယ်။ COVID-19 ရောဂါကနေကပ်ကွက်ဖို့ငှက်ဖြားရောဂါပျောက်စေးတောင်းနေတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောလိုက်ပါတယ်။ဆေးတောင့်နေတာတပတ်ခွဲလောက်ရှိနေပြီလို့လည်းမနေတော့ကပဲသတင်းထောက်တွေကိုပြောဆိုခဲ့တာပါ။hydrochloroquine စနစ်စင်ကိုနေစဉ်သွေးပြီးတောင်းနေပြီးတော့ကိုရိုနာဗိုင်းရပ်စ်ကိုပုံမှန်စစ်တဲ့အခါတိုင်းပိုမတွေ့ရဘူးလို့လည်းပြောပါတယ်။ဒါပေမဲ့လည်းညက်ဖြားစင်းနဲ့ကုသပေးခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်သူလူနာတချို့အတွက်ကတော့အသက်အန္တရာယ်ကိုပါထိခိုက်နေတာတွေ့ကြရပြီးတော့ COVID-19 ရောဂါကူးသက်ရမှာညက်ဖြားစင်းကထိရောက်မှုရှိမှရှိဆိုတာကိုလည်းသိသန်နေကြခိုင်မာတဲ့အထောက်အထားတွေမရှိပါဘူး။အစားအသောက်နဲ့ဆေးဝါးစီမံကုကဲရေးဌာန FDA ကလည်း hydrochloroquine စစ်ဟာနှလုံးခုန်နှုန်းကိုထိခိုက်စေနိုင်တဲ့အတွက်ဆေးရုံတွေမှာပဲအသုံးပြုဖို့ပြည်ကလေးလာမှာသတိပေးချက်ထုတ်ပြန်ထားတာပါ။ညက်ဖြားဆေးတောက်တာဟာကိုရိုနာဗိုင်းရပ်စ်မကူအောင်ကာကွယ်နိုင်တယ်ဆိုတာဟာလည်းတက်တည်ထောက်ထားရမရှိသေးပါဘူး။သမ္မတထရမ့်ကတော့အင်ဂျီရောဂါဆေးဝါးနဲ့တိုင်ပင်မီဆေးတောက်နေတာလို့ပြောဆိုထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေရောနှိုင်းလာတာနဲ့အများအသောလားကန့်သတ်ထိန်ချုပ်မှုတွေဖြည့်လျှော့ပေးနေတဲ့အမေရိကန်မှာကားထုတ်လုပ်ရေးကုမ္ပဏီတွေလုပ်ငန်းပြန်ဆောင်နေသလိုပဲဥရောပမှာလည်းစီးပွားရေးလုပ်ငန်းတွေပြန်ပြီးတော့ပတ်နေပါပြီ။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေအစောဆုံးကျုံခဲ့ရတဲ့နိုင်ငံတော်များမှာကူးစက်မှုတွေကျအဆင်းလာပေမဲ့လူ့ရည်ထူထပ်တဲ့တချို့နိုင်ငံတွေမှာတော့ကူးစက်မှုတွေမြင့်တက်လာနေပါတယ်။ကမ္ဘာမှာကူးစက်မှုသက်တမ်းခွဲကျော်နေအမေရိကန်ကအများဆုံးဖြစ်နေပြီးတော့ကူးစက်မှု3သိန်းနီးပါးနဲ့ရုရှားနိုင်ငံကတည်းကတတိယအများဆုံးဖြစ်တဲ့ဘရာဇီးနိုင်ငံမှာတော့ကူးစက်မှု2သိန်းခွဲကျော်ရှိနေပါတယ်။မက္ကဆီကိုနဲ့အိန္ဒိယနိုင်ငံမှာလည်းကူးစက်မှုတွေတိုးလာနေတာပါ။ကရောဂါတန်အလူလဲခံထားရတဲ့ရှေ့အလဲပိုင်းကအိရာနိုင်ငံမှာတော့ဧပြီလတွင်ပုဂ္ဂိုလ်လူနာသစ်တွေဖြည်းဖြည်းကျသွားပေမဲ့မေလတိုင်းမှာတော့ပြန်တက်လာပါတယ်။အမေရိကန်မှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေတချို့ပြန်ဖြစ်လာနိုင်တယ်လို့ကြွမ်းကျင်သူတွေသတိပေးနေပေမဲ့စီးပွားရေးလုပ်ငန်းတွေနဲ့လူလူစားဝတ်နေရတဲ့အတွက်လုပ်ငန်းတွေပြန်ဖွင့်ဖို့သမ္မတဒေါ်နယ်ထရမ့်ကဖိအားပေးနေချိန်မှာပဲပြည်내အတော်များများမှာကန့်သတ်မှုတွေဖြည့်လျှော့ပေးနေပါပြီ။ဘရာဇီးနိုင်ငံအမေဇုန်ပြည်တော်ကြီးတွေကဌာနေတိုင်းရင်းသားတွေကြားကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေများလာနေတဲ့အတွက်အရေးပေါ်လူနာတွေကိုလေကြောင်းကနေခေါ်ထုတ်နေရပါတယ်။တနင်္လာနေ့ကစပြီးတော့လေယာဉ်နှဆင်းနဲ့အရေးပေါ်လူနာတွေကိုခေါ်ထုတ်နေပြီးတော့သတင်းကကိုဗစ် -19 လူနာတွေအတွက်ဖြစ်ပြီးနောက်သတင်းကတော့အခြားရောဂါနဲ့လူနာတွေအတွက်ဖြစ်တယ်လို့လည်းကယ်ဆယ်ရေးဝန်ထမ်းတွေကပြောပါတယ်။လေကြောင်းကနေခေါ်ထုတ်ခဲ့တဲ့လူနာတွေထက်က60ရာခိုင်နှုန်းကကိုဗစ် -19 လူနာတွေဖြစ်တယ်လို့လည်းပြောပါတယ်။ဘရာဇီးနိုင်ငံကအဓိကတိုင်းရင်းမျိုးနွယ်စုအဖွဲ့အစည်းတစ်ခုဖြစ်တဲ့ APIB ရဲ့အဆိုအရတာဇင်နဲ့ချီတဲ့ဌာနတိုင်းရင်းသားအုပ်စုတွေကြားမှာ COVID-19 လူနာ540ကျော်ရှိတယ်လို့ပြောပါတယ
်။ VOA American တဲ့ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိတိုင်းဒိုမီတာ31 kHz 9833ညာတိုင်းဒိုမီတာ32 kHz 9303ညာဆိုင်ဒိုမီတာ57 kHz 5885တို့ဖြင့်စနေတင်းငွေမှာဆိုင်လိုက်မီတာ190 kHz 1905တို့ကနေထုတ်လွှင့်နေပါတယ်ရှင
်။မင်္ဂလာပါရှင်ကျမများတင်ဆက်အောင်ပါ။တတိယနေ့ကိုဆက်လက်ကြီးညာပြီးသွားပါမယ်ရှင်။မ
မြန်မာနိုင်ငံမှာကိုဗစ် -19 တီးပြီးလူနာပြေသွုံးဦးထပ်မံတွေ့ရှိခဲ့တာကြောင့်ရောဂါကူးစက်သူစုစုပေါင်း192ဦးရှိပြီလို့ကျန်းမာရေးနဲ့အာဂစားဝန်ကြီးဌာနကမေလ19ရက်နေ့9နာရီချိန်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မေလ18ရက်နေ့ကတက်ခွဲနမူနာစုစုပေါင်း969ခုကိုစစ်ဆေးခဲ့တာကအခုလို3ဦးမှာရောဂါရှိကြောင်းတွေ့ရှိခဲ့တာပါ။ရောဂါပိုးကူးစက်ခံရသူတွေရဲ့3ဦးစလုံးမလေးရှားနိုင်ငံကပြန်ရောက်လာတဲ့အမျိုးသားတွေဖြစ်ပြီးအသွားအလာကန့်သတ်ခံထားရသူတွေလည်းဖြစ်ပါတယ်။တူဦးကတော့အသက်50ရွယ်ရှိပြီးမကွေးတိုင်းတောင်တင်းကြီးမြို့နယ်မှာဖြစ်ပြီးအသက်25နှစ်အရွယ်အမျိုးသားကရခိုင်ပြည်နယ်တောင်ကုန်းမြို့နယ်နဲ့အသက်20အရွယ်လူနာအမျိုးသားကတော့အေယာဝတီတိုင်းပန်းတနော်မြို့နယ်ကဖြစ်ပါတယ်။မေလ19ရက်နေ့အထိရောဂါကူးစက်ခံရသူတွေက102ဦးကရောဂါပိုးကင်းစင်သွားပြီလို့ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။မလာနောက်ပိုင်းကဆလူတက်ခွဲနမူနာစုစုပေါင်း 15,000 ကျော်ကိုစစ်ဆေးခဲ့တာဖြစ်ပြီးစောင့်ကြည့်လူနာပေါင်းက 4,300 ကျော်ရှိခဲ့တယ်လို့ကျန်းမာရေးဝန်ကြီးဌာနကကြေညာထားပါတယ်။တက်ခွဲအတီးပြည်လူနာတွေကဗိုင်းရပ်စ်ကြောင့်သေဆုံးတယ်လို့အတီးပြည်ကြေညာထားသူက6ဦးရှိပါတယ်ရှင်။COVID-19 ရောဂါကူးစက်မှုတွေကြုံနေရတဲ့အာရှနိုင်ငံတွေကအိန္ဒိယနိုင်ငံမှာတော့လွန်ခဲ့တဲ့24နာရီအတွင်းကူးစက်သူ 4,980 အထိပြည့်လိုက်တဲ့အတွက်စုစုပေါင်းကူးစက်သူ 3,000 ကျော်ရှိပါတယ်။သေဆုံးသူကတော့ 3,163 ယောက်ရှိပြီးပြင်းထန်သက်သာလာသူက 38,000 လောက်ရှိပါတယ်။အိန္ဒိယနိုင်ငံမှာရောဂါကူးစက်မှုထိန်းချုပ်ဖို့အသွားအလာပိတ်ပင်ကန့်သတ်ထားတာတွေကိုမေလ31ရက်နေ့အထိကြိုးမြင့်တက်မှတ်ထားပါတယ်။ဖိလစ်ပိုင်နိုင်ငံမှာတော့ဒီကနေ့နောက်ထပ်ကူးစက်တဲ့သူ224ယောက်အသေပြုလိုက်တဲ့အတွက်စုစုပေါင်းရောဂါကူးစက်ခံထားရသူ12,900ကျော်ရှိပါပြီ။သေဆုံးသူအရေအတွက်ကတော့သတင်းနှစ်ပတ်ကျော်အတွင်းမှာအနည်းဆုံးဖြစ်6ဦးသာရှိခဲ့ပါတယ်။ဖိလစ်ပိုင်နိုင်ငံမှာ COVID-19 ရောဂါကြောင့်သေဆုံးသူ839ဦးနဲ့ပြန်လည်သက်သာလာသူက2843ယောက်ရှိပါတယ်။စင်ကာပူမှာလည်းဒီကနေ့ COVID-19 လူနာ451ယောက်ကိုအသေပြုလိုက်တဲ့အတွက်အခုဆိုရင်သေဆုံးသူ22ယောက်အပါအဝင်စုစုပေါင်းရောဂါကူးစက်ခံထားရသူ 28,900 ကျော်ရှိပါတယ်။မလေးရှားမှာတော့ဒီကနေ့ကူးစက်သူလူနာအသက်38ယောက်နဲ့စုစုပေါင်း 6,900 ကျော်ရောဂါကူးစက်ခံထားရပါတယ်။သေဆုံးသူကတော့114ယောက်ရှိပါတယ်။ယောဂါကူးစက်သူလူနာတွေယောနေလာနေတဲ့ဂျပန်နိုင်ငံမှာတော့အရေးပေါ်အခြေအနေကြီးညာထားတာကိုဒီသတင်းမှတ်တွေရုပ်သိမ်းပေးဖို့အလားအလာရှိကြောင်းဒီကနေ့ထုတ်အစားဟိသတင်းစာမှာဖော်ပြထားပါရဲ့ရှင်။အိန္ဒိယနိုင်ငံအရှေ့ပိုင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုအင်အားပြင်းထန်တဲ့ cyclone မုန်တိုင်းဥတီတက်ခတ်လာနေတဲ့အတွက်ကန်ယူရန်ဒေတာကလူပေါင်းထောင်ပေါင်းရှိပြီးအာနာပိုင်းတွေကဘေးလွယာကိုရွှေ့ပြောင်းပေးနေရပါတယ်။ coronavirus ကူးစက်ပြင်းထန်နေတဲ့အိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံစလုံးမှာစူပါဆိုင်ကလုန်းအမ်ဖန်ကြောင့်အကြီးအကျယ်ပျက်စီးဆုံးရှုံးမှုတွေနဲ့ထပ်ပြီးတော့ကြုံရနိုင်ကြောင်းကိုလည်းခန့်မှန်းထားကြပါတယ်။အိန္ဒိယမှာယောဂထိန်းချုပ်ရေးတရားခွဲဆောင်ကြည့်ဖို့ပြင်ဆင်ထားတဲ့နေရာလေးကိုမုန်တိုင်းအရေးပေါ်ကိစ္စရေးစခန်းတွေအဖြစ်ပြန်လည်ထားရပါတယ်။အိန္ဒိယနိုင်ငံဒေသနိုင်ငံမှာတော့ကာယူတဲ့အနည်းတစ်ပိုင်းနေထိုင်သူတွေကိုကုန်းမြင့်ပိုင်းကိုပြောင်းရွှေ့ထားပြီးတယောက်နဲ့တယောက်ခတ်ခွာခွာနေကြဖို့နဲ့နှာခေါင်းစည်းတွေဝတ်ဆင်ဖို့လည်းတိုက်တွန်းထားပါတယ်။ Cyclone Mountain Amphan ဟာမနက်ဖြန်ပုံတခုနဲ့ကုန်းတွင်းပိုင်းကိုဝေရောက်တိုက်ခတ်မယ်လို့အိန္ဒိယမိုးလေဝသဌာနကခန့်မှန်းထားပါတယ်။ဒီတိုက်နှုန်းတစ်နာရီ145မိုင်လောက်ရှိတဲ့မုန်တိုင်းဟာဆယ်စုနှစ်တစ်ခုအတွင်းအိန္ဒိယမှာအဆိုးဆုံးကြုံရတဲ့ Cyclone Mountain ဖြစ်လိမ့်မယ်လို့လည်းမိုးလေဝသဌာနတာဝန်ရှိသူတွေကပြောပါတယ်။COVID-19 ကာယောဂါနဲ့ရင်ဆိုင်နေရတဲ့အိန္ဒိယမှာဧပြီလကစပြီးတော့ထိန်းချုပ်ကန့်သတ်ထားတဲ့အသွားအလာကန့်သတ်ချက်တွေကိုတပြေးပြေးဖြေလျှော့ပေးနေတဲ့အချိန်မှာပဲအခုလိုအင်အားပြင်းစူပါဆိုင်ကလုန်းနဲ့ရင်ဆိုင်ရတာလည်းဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာလည်းမြင်းနှင်းကန်ယူရန်ဒေတာမှာ15မီတာအတွင်းအဆိုးဆုံးမုန်တိုင်းအန်ဒီရဲ့နဲ့ကြုံရနိုင်တာမို့ကေဆေးကြီးလုံငန်းတွေအတွက်ကြိုတင်ပြင်ဆင်နေကြပါတယ်ရှင်။တရုတ်နိုင်ငံအနောက်ကျောင်းပိုင်းမှာမနေ့ကပိုင်းကအင်အားပြင်းပြင်းထွက်ခဲ့တာကြောင့်အနည်းဆုံးလူ4ဦးသေဆုံးပြီး23ဦးဒဏ်ရာရရှိခဲ့ပါတယ်။ KR Richter Scale ကအဆင့်ရှိတဲ့နေလင်ဟာယူနန်ပြည်နယ်ခေါက်ကြားဒေသကလူဦးရေ6တန်းကျော်နေထိုင်တဲ့ဇာဟုထောင်းမြို့အနီးမှာဗဟိုပြုလုခတ်ခဲ့တာလို့တရုတ်နိုင်ငံမြင်းဌာနကဘူမိပေဒါပြည်ညာရှင်တွေကပြောပါတယ်။တရုတ်နိုင်ငံမှာမြေငလျင်တွေမကြခဏဆုပ်လို့ရှိပြီးတောင်ထူထက်တဲ့နိုင်ငံရဲ့အနောက်နဲ့အနောက်တောင်ဘက်ဒေသတွေမှာအများဆုံးလူလိရှိရပါ2008ခုနှစ်တုန်းကဇီချွန်ပြည်နယ်မှာလူပေါင်း 9,000 နီးပါးသေဆုံးခဲ့တဲ့ပြည်အား 9.9 Richter scale ရှိတဲ့နိုင်ငံကတော့တရုတ်နိုင်ငံမှာအဆိုးဆုံးပဲဖြစ်ခဲ့ပါတယ်ရှင်အင်္ဂါနေ့ညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကြေညာလို့အပြီးမှာတော့သတင်းဆောင်မတွေနဲ့ပတ်စင်ကဏ္ဍတွေကိုဆက်လက်နာဆင်နိုင်ပါပြီရှင်
။ COVID ကာယောဂါအကျတဲ့ကာလပြီးစီးပွားရေးနောက်ဆက်တွဲဆုကျိုးတွေကနေမြန်မာနိုင်ငံကိုပြန်လည်ထူထောင်ပေးနိုင်ဖို့ကမ္ဘာပံမှာပံမိုးရေးအစီအစဉ်တွေရှိနေရဆိုတဲ့သတင်းကိုတင်ဆက်ပေးမှာပါ။ကျွန်တော်ကတော့ဇော်ချက်ပါ ၄နှစ်အတွင်းဦးမော်လာရဲ့မြမစီးပွားရေးဟာကမ္ဘာလုံးဆိုင်ရာယောဂအကျင့်တည်းတွေကြောင့်အခုနှစ်ထဲမှာကျသွားနိုင်တယ်လို့ကမ္ဘာသံဃာခန့်မှန်းထားပါတယ်။ဒါကြောင့်လည်းမြမအစိုးရနဲ့ပူးတွဲအကောင်တွေဖော်နေရဲ့ဖွံ့ဖြိုးရေးစီမံကိန်းတွေမှာဘယ်အပိုင်းကနေငွေကြေးပံ့ပိုးနိုင်မလဲဆိုတာအစိုးရနဲ့ကမ္ဘာ့ဘဏ်ကြားညှိနှိုင်းနေရရှိကြောင်းကမ္ဘာ့ဘဏ်မြန်မာရဲ့ပြောရေးဆိုခွင့်ရှိသူဦးကျော်စိုးလင်းကပြောပါတယ်။မြမအစိုးရနဲ့ကမ္ဘာ့ဘဏ်ပူးတွဲဆောင်ရွက်နေရဲ့ကျမ်းမာရေးစွမ်းရင်စပြူရေးပညာရေးကြီးလက်ဖွံ့ဖြိုးရေးဒီလိုကဏ္ဍတွေမှာသုံးဖို့ရတာရဲ့ဘဏ္ဍာငွေတွေကိုကိုဗစ်ကြောင့်ထိခိုက်သွားတဲ့စီးပွားရေးလုပ်ငန်းတွေမှာအရေးပေါ်သုံးစွဲဖို့နှစ်ဖက်ဆွေးဖြည့်ရှင်းနိုင်တဲ့နည်းလမ်းရှိကြောင်းလည်းသူကပြောပါတယ်
။စီးပွားရေးကနေထူထောင်ဖို့အတွက်ကိုရန်ကုန်မြို့ရဖို့ပေါ့နော်ကဏ္ဍငွေရတဲ့နေရာနိုင်ရဲ့ကျွန်တော်တို့ကမ္ဘာ့ဘဏ်ကနေပြီးတော့အခုလက်ရှိသက်ဆိုင်ရာဥက္ကဋ္ဌဘီနဲ့ပါဝင်နေတဲ့ပြည်နယ်လုံးမျိုးရှိရပေါ့နော်အဲဒီ project တရားနေပြီးတော့မှအရေးပေါ်ဒီခြေနေဖြစ်နေရှိနေပြီးတော့မှ quality တုံးကျွေးလို့ရအောင်ဆိုပြီးတော့အပိုင်းကဏ္ဍအခုနေနဲ့ထည့်ထားတာရှိရတယ်ဆိုတော့အဲဒီကဏ္ဍနေဘယ်လိုတုံးနေလဲပေါ့ဘယ်လိုဘလောက်အထိဆွဲနေလဲဆိုတာဒါဒီပိုင်းနေရာတော့သက်ဆိုင်ရာဌာနနဲ့ကျွန်တော်တို့ဆွေးနွေးနေတာရှိပါတယ်
ကိုဗစ်ကရောဂါအရေးပေါ်တုံ့ပြန်ရေးအစီအစဉ်နဲ့ကမ္ဘာ့ဘဏ်ကချင်းငွေအမေရိကန်ဒေါ်လာတန်90မြန်မာနိုင်ငံကိုပေးထားပါတယ်။ပြီးတော့ကမ္ဘာ့ဘဏ်ရဲ့ကရောဂါအရေးပေါ်ပံ့ပိုးမှုအစီအစဉ်ကနေမြန်မာနိုင်ငံကတန်ဒေါ်လာ8တန်းကိုခွဲထားအနေနဲ့ရရှိရုံပါပါ။ကိုဗစ်အလွန်စီးပွားရေးပြန်ဦးမော်လာအောင်မြန်မာစံတန်အကျိုးဖြစ်မဲ့လုပ်ငန်းတွေကဏ္ဍတွေမှာအစိုးရကရင်းနှီးမြှုပ်နှံဖို့နိုင်ငံတကာငွေကြေးထောက်ပံ့တွေကိုလည်းဒီကဏ္ဍတွေမှာသုံးစွဲဖို့ပြောင်းစုလွတ်တော်စီးပွားရေးအကြံပေးဦးစော်ဖေဝင်းကအကြံပြုပါတယ်။
ဗျာနေတဲ့လေပဲအကောင့်တွေပေါ်နိုင်တယ်။လူများစုအတွက်အကျိုးဖြစ်ထွန်းနိုင်တယ်ဆိုတဲ့ဥစ္စာမျိုးတွေကိုဥစားပြီးပြီးတော့ဒါလုပ်ရမယ်ပေါ့နော်။ဟိုတော်ရစ်လုပ်ငန်းကြတော့ဒါသူကလည်းလုပ်ထားတယ်။ဒါသူကတော်တော်လေးတည်းဖြိတ်လိုက်သွားတာမှန်တယ်။သို့တော်လည်းပဲသူကတော်တော်နဲ့ညံ့ညံ့ပြန်ပြီးတော့ဒါအကျိုးများပြန်မပေါ်နိုင်ဘူးလုပ်ငန်းပြန်မပေါ်နိုင်ဘူး။ဘာဖြစ်လို့လဲဆိုတော့နိုင်ငံတိုင်းပြည်တွေမှာပါဒီကိုဗစ်ကတော်တော်လေးဆိုးနေတာကိုပို့တဲ့ဈေးကွက်ဖြစ်လာမယ်ဥစ္စာမျိုးကိုဥစားပြီးပြီးတော့လုပ်ရမယ်။
COVID-19 ကရောဂါတန်ထစားရတဲ့နိုင်ငံတွေကနွမ်းပါသူတွေကိုပံ့ပိုးဖို့စီးပွားရေးလုပ်ငန်းတွေပြန်ထူထောင်ပေးနိုင်ဖို့ကမ္ဘာ့ဘဏ်အနေနဲ့လာမယ့်15လအတွင်းမှာအမေရိကန်ဒေါ်လာ160ဘီလီယံလောက်သုံးဖို့ရှာထားပါတယ်။ပြီးတော့အတိုးနှုန်းနည်းနည်းနဲ့ငွေချေးပေးနိုင်ဖို့ဒေါ်လာ50ဘီလီယံရှာထားတာလည်းရှိပါတယ်။ကမ္ဘာ့ဘဏ်ရဲ့ထုတ်ပြန်ချက်အရဆိုရင်2005-2019 10နှစ်ကျော်အတွင်းမြန်မာနိုင်ငံရဲ့အစင်းရနွမ်းပါမှုနှုန်းကထက်ဝက်လောက်ကျသွားရဆိုပေမဲ့ပဋိပက္ခဖြစ်တဲ့ဒေတာတွေရှိနေတာကတိုးတက်ဖို့ကြီးမားရေးအဟန့်သားတွေလို့ပြောပါဗါး2018-2019မှာမြန်မာစီးပွားရေးတိုးတက်မှုနှုန်းက 6.3% ကနေကိုဗစ်ရောဂါအကျတဲ့ကြောင့်အခုနှစ်ထဲမှာ200ရာခိုင်နှုန်းထိုးကျသွားနိုင်တယ်လို့ကမ္ဘာ့ဘဏ်ကခန့်မှန်းထားပါတယ်ကျွန်တော်ဇော်ထက်ပါရန်ကုန်ကနေသတင်းပေးပို့ထားတာပါ
မလေးရှားနိုင်ငံကနေပြန်ဝင်လာသူတချို့ကိုဗစ် -19 ပိုးရှိတာကိုစမ်းသပ်တွေ့ရှိရတာကြောင့်နိုင်ငံခြားကပြန်ဝင်လာကြတဲ့အမြန်မာတွေကိုတိကျစောင့်ကြည့်နေတဲ့ quarantine center တွေမှာကျန်းမာရေးအဖွဲ့ကင်းအောင်ဘယ်လိုစီမံထားသလဲဆိုတာနဲ့ပတ်သက်လို့ဆက်သွယ်မြင်မြန်ထားတာကိုပြောပြပါမယ်။ကျွန်မအင်တနာထွန်းပါ။အခုလက်ရှိတရုတ်မလေးရှားစင်ကာပူစတဲ့နိုင်ငံတွေကနေမြန်မာနိုင်ငံကိုပြန်ဝင်လာကြတဲ့သူတွေကိုသက်ဆိုင်ရာတိုင်းနဲ့ပြည်နယ်အလိုက် quarantine center တွေမှာတိတက်စောင့်ကြည့်ထားပါတယ်။ဒီလိုအသွားအလာကန့်သတ်စောင့်ကြည့်ထားသူတွေကမလေးရှားနိုင်ငံကနေပြန်လာတဲ့မြန်မာနိုင်ငံသား9ဦးမှာ COVID-19 ရောဂါပိုးတွေ့ရှိခဲ့တာပါ။ဒါကြောင့်ဒီသီးသန့်စောင့်ကြည့်ထားတဲ့နေရာမှာရောဂါပိုးကူးစက်မှုမရှိအောင်ဘယ်လိုစီမံဆောင်ရွက်ထားသလဲဆိုတာ ARD တိုင်းဒေသကြီးကျန်းမာရေးဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတန်ထွန်းအောင်ကို VOE ကမြေကြည့်ပါတယ်
။ဒီလိုနိုင်ငံများကြောင့်လည်းအန္တရာယ်ရှိတော့အများအားတယောက်ခန်းသီးသန့်ထားတယ်။တယောက်ခန်းပဲလေ။ဒါသူ့ခန်းနဲ့ဒီထားတယ်ဒါသူ့သူ့အနေနဲ့ဒီခွဲခြားရတာပေါ့။အဲ့ဒီကတော့ဒီကမတ်စတာခံထားရတယ်။နောက်ဟင်းကျဲတဲ့သူခမပိတာကြီးတောက်ရတာပြည်ပြီးပါတယ်။အဲ့တော့ဒီဘေးကအသာတော့လည်းသူခမ်းဒီစားသူစီပေါ်ဆက်နေရဆိုတော့အတော်လေးကဒီကော်လိန်စင်တာတွေမှာမပြတ်ပြတ်မပြောင်းအောင်တော့စီစဉ်ထားပါစီစဉ်ထားတာပါနော်
။ကော်ရန်တိန်းစင်တာတွေမှာယောဂပိုးရှိသူတွေနဲ့အတူနေထိုင်ခဲ့ရတဲ့အတွက်ယောဂပိုးစင်ပွားကူးစက်ခံရမှာကိုစိုးရိမ်နေကြတာတွေရှိပေမဲ့ဒီလိုတီးတန့်စောင့်ကြည့်ထားတာမျိုးကလူမှုပတ်ဝန်းကျင်တစ်ခုလုံးအတွက်အကျိုးရှိစေတယ်လို့မကွေးတိုင်းဒေသကြီးကျန်းမာရေးဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတောင်းလိုင်ကပြောပါရစေ
။ဒီဘပြန်ဒီမလေးပြန်ရောထိုင်းပြန်ရောတရုတ်ပြန်ရောဒီလိုဟွာတွေကိုမပို့ဘူးပေါ့။ဟိုရွာတွေကဖုန်ကြီးကြောင်းတွေပါတော့မပို့ဘူး။အကုန်လုံးကိုကျွန်တော်တို့ရဲ့ဒီဘက်စင်တာတွေမှာပဲထားတယ်။ Specialty Quality ရဲ့အကျိုးကြောင့်မလို့ဆရာတို့ဒီအဲ့ဒီပညာရေး college တစ်ခုလုံးပြီးနေတယ်။ဘယ်လူမှပြင်မလို့ဘယ်သူမှလည်းဆက်လို့မရအောင်အဲ့ဒါ Specialty Quality ရဲ့ကောင်းတဲ့အချက်တွေပေါ့။အတွေ့မှရေးသူထိုးရလို့ဘာလို့အဲ့ဒီအတင်းရလူကြီးချင်းချင်းဖြစ်တာကတော့ဆိုးကွက်လို့ပြောရင်တော့ရပါမယ်။လူမှုပတ်ဝန်းကျင်နဲ့တွေ့ရင်တော့အဲ့ကောင်အရန်ကောင်းတဲ့အချက်ပဲသတိ
Malaysia, Singapore, Apawin, Kayoga, Nanganagama, Penny, and Yamanang and Tarigo, Tiapang, we might guess a lien in it, so you are down in Kami, Janle, call you Nirava. Lijang at the same Tilo season at Janle Yashi Labu, Yamanang and Tara could change his soul in a year to a Susubanga, Natakonasa, Naushi, right? Turogo, Yamu, Bibi, Sayan, Lizago, Yashi, Shanga, Salo, Luimu, Jijay, Yamayan, Alza, Wunjitanaruani, Topian Tari, Tamachadun, and ye, Picha, Tamatari, Sanjiniari, Tamamo, Tamatari, Hoderima, Nasadi, Atuala, Kenda Tawari. Lashinamanangama, Covid 19 Joga, Kusa Kanha, the Susu Banga, the Yakuza, the Ushinibi, Tisondu, Chaun, and Pianeta Tala, the Yat, the Ushivarashi, Jama ain't the Natoma, Yangong Yuan, it in people at Chipare.
Father Ye, a case at the Metilam Yumaro, Lumuku Yepoma, Tangarigo, Weber, Sesu, the Ugo, Yeju Babu, Tansu Yagani, Luzulu Wine, Penya Kate, Chini Pikera, Yogatamari, Natal Say, Natal Sati, Satinet, Tayan Tina, the Yuriba. ညိုးဆက်ပွားကျမ်းမာရေးတင်ယူအသစ်ထည့်သွင်းဖို့ပညာရေးဝန်ကြီးဌာနကစီစဉ်ထားခဲ့မှုအပေါ်ဝေဖန်ရေးသားခဲ့တဲ့တန်ကားတော်တွေကိုကျန်လေဝေဖန်ရှုံချတဲ့အရေးသားတွေတင်ခဲ့သူနဲ့ပတ်သက်လို့မိထီလာမျိုးမှာလူစုလူဝေးဖြစ်ပွားခဲ့ရတာပါလူစုလူဝေးဖြစ်ပွားခဲ့တဲ့နေရာကမန်လေးတိုင်းမိထီလာမျိုးနဲ့အောင်စေရရက်ကွက်ကကိုနဝင်းကျောင်းတိုင်မှာဖြစ်ပါတယ်ဒီကနေ့မနက်ပိုင်းကလူမှုကွန် ံလူလူတွေလူစုလူဝင်တွေရောက်လာပြီးစိတ်နှမ်းမှုမရှိတဲ့အကြောင်းအရေးယူပေးဖို့အော်ဟစ်တောင်းဆိုရာကနေလူစုလူဝင်ဖြစ်ပွားခဲ့ရတာဖြစ်တယ်လို့ပြည်အောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကမိတီလာလွှတ်တော်ကိုယ်စားလှယ်ဦးစိုးတန်းက VOA ကိုပြောပါတယ
်ဒီနေ့မနေ့က9နာရီတိုင်းတိုင်းကိုယ်တိုင်တောင်းပန်မယ်ဆိုပြီးတော့စီစဉ်ကြရတယ်ဒီနေ့ကတော့ကိုယ်နှဝင်တောင်းပါပဲအမျိုးလုံးကလာပြီးတော့လာဆောင်ကြတာပေါ့လာကြည့်ကြတာပေါ့ဒါနဲ့တေးတက်ဒီကတောင်းပန်ရုံနဲ့ကိုကျင်းနိုင်ဘူးအခြေစကားလည်းမဟုတ်ဘူးဒီမျိုးစုံနဲ့ရေးရမလို့မကျင်းနိုင်ပါဘူးဆိုပြီးတော့ဖြစ်ခဲ့အခါကျတော့နောက်ဆုံးကျတော့ဒီသားဆိုင်ကအောက်တူကြီးကမာကြီးအာနာပိုင်ကြီးနဲ့သာသနာကြီးနဲ့ပုံပြီးတော့ဒီထဲကြီးသွားလာမှာဆိုလို့အဲကျော်သားတင်ရင်တန်ကိုမိတိလာရဲစခန်းထဲမှာပဲစစ်တာကနာထိန်းသိမ်းထားတယ်သူလေးလေးဖြစ်တဲ့အခါကျတော့ရဲစခန်းသွားတယ်ဆိုရဲစခန်းလိုက်ကြတာပေါ့မြို့ကအားရရဒီတဲ့ပုံပြီးမနိုင်နေနည်းဖြစ်လာမှာစိုးရိမ်တဲ့အတွက်အာနာပိုင်ကြီးနဲ့တိုက်တင်ပြီးတော့မှမန္တလေးကိုခိတကနာပြောပြောင်းချင်းနေကြတယ
်မနေ့ကမေ18ရက်နေ့တုန်းကလည်းအကောင့်ပိုင်ရှင်မိဘတွေဘက်ကကိုနဝင်းကျောင်းတိုက်ကိုလာပြီးမျိုးမိမျိုးဖအချို့ကိုလာရောက်တောင်းပန်ပေးမယ်တောင်းပန်နေခြင်းကာယကံရှင်ကိုယ်တိုင်မပါဝင်ခဲ့အပြင်အဲ့ဒီလိုတောင်းပန်နေခြင်းအတွင်းမှာပဲကာယကံရှင်ဘက်ကထပ်မံပြီးဘာသာရေးထိပါတဲ့စာသားတွေတင်လာခဲ့တဲ့အတွက်ဒီကနေ့မှာကာယကံရှင်ကိုပါခေါ်လာပြီးလာရောက်တောင်းပန်ဖို့မျိုးမိမျိုးဖတွေကထပ်မံစေခိုင်းခဲ့တာဖြစ်တယ်လို့မန္တလေးမြို့ကတက်ကြွလှုပ်ရှားသူတဦးဖြစ်တဲ့ဦးခင်ကိုလက်ကပြောပါတယ
်လူတစားရဲ့ဘာသာသာသနာကိုသူကမဟုတ်မမှန်ဆွတ်ဆွဲပြီးတော့တင်ရေးသားတာပေါ့နော်တင်ရေးသားတာအွန်လိုင်းပေါ်မှာသူကနိုင်ကလည်းဝန်ခံပါတယ်ကျောင်းစီမှာဗီဒီယိုဖိုင်တွေဝန်ခံတဲ့ဟာတွေလည်းရှိပါတယ်အဲသူကမူးလို့ရေးတာပါတယ်ရောပေါ့နော်အများကြီးပေါ့နော်ဒါပေမဲ့လည်းဘောထဲမှာရှာကြည့်တော့ရေသေးသေးရှိရေးလာတာတွေလည်းတွေ့ရှိရတဲ့အတွက်မူးလို့နာကြီးရဲ့စိတ်စစ်ပေါ်အောင်ရေးလာတာဒီဒီနိုင်ငံရေးလှုပ်ရှားသူတွေရဲ့ဒီဘာသာရေးကိုဇက်သွင်းခံပြီးတော့မှပုံပြီးတော့မှဘာသာရေးအထီးကျုံဖြစ်သွားမှာဟုတ်လေကျွန်တော်တို့ကစိုးရိမ်လာတာပါပဲအခုလိုမျိုးလူလူကနေပြီးနာကြီးတဲ့လက်ဖြစ်အောင်သာတင်နာအောင်လို့တရားဆွဲဆိုလိုက်တာဖြစ်ပါတယ်ကျွန်တော်တို့အဲ့လိုပဲသုံးသပ်ပါတယ
်အကောင့်ပိုင်ရှင်ဖြစ်သူတောင်းမန်တဲ့အပေါ်တန်ကားရိုးတွေဘက်ကခွင့်လွှတ်ခဲ့တယ်လို့သူ့အနေနဲ့အရက်ကြောင့်အခုလိုစိတ်လွတ်ကရေးသားခဲ့မိတာဖြစ်တယ်လို့ဝန်ခံခဲ့တဲ့အကြောင်းဥခင်ကိုလက်ကဆိုပါတယ်ဒီလိုတစ်ဖက်နဲ့တစ်ဖက်ကျင်းနေခဲ့ပေမဲ့အချို့သောမျိုးကံတွေဘက်ကအရင်ယူဖို့တောင်းဆိုခဲ့တာတွေရှိခဲ့ရာကအခုလိုလူစုလူဝေးဖြစ်ခဲ့တာဖြစ်ပြီးအကောင့်ပိုင်ရှင်ကိုအရင်ယူနိုင်ဖို့အတွက်ရဲတပ်ဖွဲ့ဝင်တွေကခေါ်ဆောင်ခဲ့ခြင်းမျိုးကံလူလူကဂဲများနဲ့ဝိုင်းပောက်ခဲ့တယ်လို့သူကပြောပါတယ်တန်ဃာတော်တွေနဲ့လုံညုံရေးတာဝန်ရှိသူတွေဘက်ကအကြေယုံမဖြစ်အောင်ထိမ့်သိမ့်ပေးခဲ့ရပြီးဒီလိုဖြစ်စဉ်ကြောင့်တာဝန်ရှိသူအချို့ထိခိုက်ဒဏ်ရာရရှိခဲ့ကအကောင့်ပိုင်ရှင်ဖြစ်သူကိုအရေးယူဆောင်ရွက်နိုင်ဖို့လုံညုံရေးများနဲ့မန္တလေးကိုပို့ဆောင်ထားတယ်လို့သတင်းတွေထွက်နေပေမဲ့ VOA ဘက်ကတော့တီးခြားအတည်ပြုချက်ရယူနိုင်ခဲ့ခြင်းမရှိပါဘူးမျိုးနယ်သာသနာရေးအဖွဲ့ကဦးကိုကိုအောင်ကတော့အကောင့်ပိုင်ရှင်ကိုသာသနာကိုညှိနှိုင်းစေမှုနဲ့အရေးယူဖို့ပြင်ဆင်နေတယ်လို့ VOA ကိုအတည်ပြုပြောဆိုခဲ့ပါတယ
်ကျွန်တော်ဘက်ကကျွန်တော်ကတရားစွဲဆိုဖို့ပဲရှိတာဟုတ်အဲကျန်တဲ့အားတော့ကျွန်တော်မတည်ဘူးကျွန်တော်ဘက်တော့ဒီသာသနာညှိနှိုင်းစေမှုနဲ့နှစ်ကုန်းငါးကအကြီးနဲ့ပေါ့နော်နှစ်ကုန်းငါးကအကြီးနဲ့ဆွဲလာပဲရှိပါတယ်ကျွန်တော်က
ပြည်ရဲ့2013မလကမိထီလာမြို့နယ်မှာဘာသာရေးအဓိကယုံတစ်ခုဖြစ်ပွားခဲ့ပြီး အဲ့ဒီတော့အစိုးရရဲ့တည်င်းထုတ်ပြန်ချက်တွေအရတရားရသူလူပေါင်းအယောက်40နီးပါးရှိခဲ့သလိုသာသနာရေးအဆောက်အအုံ15လုံးနီးပါးနဲ့နေအလုံးပေါင်း130လောက်ပျက်စီးခဲ့ရပါတယ်။ဒီလိုအခြေအနေတွေကြုံခဲ့ရတာကြောင့်နောက်ထပ်ပြဿနာတွေထပ်မဖြစ်ဖို့မြို့ကန်တွေကလိုလားနေကြပါတယ်ရှင်။ကျွန်မမိခါပါရန်ကုန်ကနေဒီတည်င်းကိုပေးပို့ထားတာဖြစ်ပါတယ်ရှင်။
ဘင်္ဂလားပင်လယ်အော်မှာဖြစ်ပေါ်နေတဲ့အမ်ဖန်ဆိုင်ကလုန်းမုန်တိုင်းဟာဒီကနေ့နေ့လယ်ပိုင်းအချိန်မှာအနည်းငယ်အားရကျသွားပေမဲ့လေတိုက်နှုန်းဟာမိုင်130လောက်ရှိနေပြီးမြမကန်ယူတန်းကိုမုန်တိုင်းအချိန်ဘလို့တက်ရောက်နိုင်လဲဆိုတာကိုမေးမြန်းထားပါတယ်ကျွန်တော်မိုးစော်ပါအမ်ဖန်မုန်တိုင်းဟာလက်ရှိစူပါဆိုင်ကလုန်းမုန်တိုင်းအဆင့်ကလည်းအလွန်အလွန်အားကောင်းတဲ့ဆိုင်ကလုန်းမုန်တိုင်းအဆင့်ကိုရှုံးချသွားတယ်လို့မိုးလေဝသနဲ့ဇရဗေဒညွှန်ကြားမှုဦးစီးဌာနကညွှန်ကြားရေးမှူးချုပ်ဒေါက်တာကျော်မိုးဦးက VOA ကိုပြောပါတဲ့
ဒီနေ့ကျွန်တော်တို့ဆန်နိုင်ခွဲတန်းတဲ့ကျွန်တော်တို့ဒီဘဏ္ဍာရဲ့အမှတ်စဉ်ဖြစ်တဲ့ကျွန်တော်တို့ပြောပြရအောင်ပါလေအဲ့မှာတော့ဒီစူပါဆိုင်ကလုန်းမုန်တိုင်းကနည်းနည်းအားရောပါတယ်ဗျာနော်အားရောပါပြီးတော့ကျွန်တော်တို့ဒီအလုံးတော့အားကုန်တော့ဆိုင်ကလုန်းမုန်တိုင်းဆင်းတော့နော်အားရောပါလေဆန်ရှိရတယ်မရှိမှတော့ဒီမှာမြေလုံးမီတိုင်းလုံးအနေနဲ့930ပေါ့နော်140ရာနီရော130ဒီဒီမှာတော့ရောက်ကြပါတော့တယ်ဒီကနေ့ဒီအခုကြီးနေရတော့တနားကြီးကိုမိုင်လုံးနေယူပါနော်
မုန်တိုင်းဟာမူလလမ်းကြောင်းအတိုင်းမြောက်အရှေ့မြောက်ဘက်ကိုဆက်လက်ရွေ့ရှားနေပြီးအိန္ဒိယနိုင်ငံအနောက်ဘင်္ဂလားပြည်နယ်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအကြားကနေ20ရက်နေ့ညနေပိုင်းမှာကုန်းတွင်းကိုဝင်ရောက်မယ်လို့ခန့်မှန်းထားပါတယ်။အမ်ဖန်ဆိုင်ကလုန်းမုန်တိုင်းဟာမြန်မာနိုင်ငံကိုဥမတီတာကြောင့်အဝါရောင်အဆင့်သတ်မှတ်ထားပေမဲ့မုန်တိုင်းရဲ့အရှိန်ဟာမြန်မာကာယူရန်ဒေသကိုတက်ရောက်မှာဖြစ်ကြောင်းလည်းဒေါက်တာကျော်မိုးဦးကဆက်ပြောပါတယ
်။မုန်တိုင်းအရှိန်ရောတော့ကျွန်တော်တို့ဒီဒီမှာကျောင်းရံဒီပြည်နယ်ကဒီကနေ့ကျောင်းရံကျောင်းရံကျောင်းရံကမှာတော့ရမ်းဟန်ကမိုးတက်နေကြပြီးအတိုင်းကြီးရနေတိုင်းတော့ပြည်နယ်ပါလေ။ဒီမိုးတက်နေကြတဲ့ဒီမှာလည်းရေရေနေရတနာယူနေတဲ့ငန်းနဲ့တော့တိုက်နေမှာ။ဒီတိုင်းကတော့ဒီဘက်ကကျောင်းရံကျောင်းရံကျောင်းရံဆောင်မှာတော့ဆယ်ပြည်ကနေပြောက်ပြီးတော့ရှိရတယ်။
မုတ်တမကွေမွန်တနင်္သာရီကံယုတန်းတစ်ချောင်းမှာတော့မုတ်တုံလီနဲ့တူမုန်တိုင်းတက်ရောက်မှုကြောင့်ဘိုးတက်လီပင်ကြာရောက်နိုင်ကြောင်းလေတိုင်တုံတနာရီ35မိုင်ကနေမိုင်40အထိရှိနိုင်ပြီးလှိုင်းမြင့်10ပေကနေ10ပေလောက်အထိရှိနိုင်ကြောင်းခန့်မှန်းထားပါတယ်မုန်တိုင်းရဲ့အရှင်ကြောင့်ဒီလ19ရက်နေ့ကနေ21ရက်နေ့အထိတိုင်းဒေသကြီးနဲ့ပြည်နယ်အတော်များများမှာမိုးရွာနိုင်တယ်လို့ရခိုင်ချင်းစကိုင်းနဲ့ကချင်မှာနေရာကွက်ပြီးမိုးကြီးနိုင်ကြောင်းလည်းထပ်မံထားပါတယ်။မုန်တိုင်းဖြတ်တန်းရလမ်းကြောင်းနဲ့အနီးဆုံးဖြစ်တဲ့ရခိုင်ပြည်နယ်မှာတော့ဒီကနေ့နေ့ကင်းအထိလေပြင်းတိုက်ခိုက်တာမိုးရွာတာမရှိသေးပါဘူး။ရခိုင်ပြည်နယ်စစ်တွေမြို့မိုးလေဝသနဲ့ဇရဗေဒညွှန်ကြားမှုဦးစီးဌာနကတော့ဒီရက်ပိုင်းအတွင်းပင်လယ်ပြင်မထွက်ဖို့အတွက်သတိပေးထားကြောင်းဌာနရဲ့ဦးစီးရာရှိဦးကျော်စွေကပြောပါတယ်
။ကျွန်တော်တို့မိုးတလကညအဲသတိပေးတဲ့အနေနဲ့ကျွန်တော်တို့ပင်လယ်ပြင်မထွက်ဖို့ပေါ့နော်။ငါးဖက်နာရီကျွန်တော်တို့အဲဒီတီးပို့ဆောင်လုပ်ရဲဘယ်နေကြလို့လဲ။ငါးဖက်ရီရီတော့ကျွန်တော်တို့ဖိတော့ပြည်သူတွေတက်ပေါ့နော်။အဲ့ဒီမျိုးကျွန်တော်တို့မတော်ဘူးတော့ကျွန်တော်တို့ကအဲ့ဒီနေစိုးရရောခင်ရင်စိုးရရောဒီလိုအခေတုံးစိုးရတာအကုန်လုံးပို့ထားတာရှိပါလားသူတို့ဖက်ကလည်းအကုန်လုံးရန်ရခိုင်ကရှိတယ်လို့ကျွန်တော်တို့သိရပါခင
်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနကတော့မုံတိုင်းနဲ့ပတ်သက်ပြီးသတိပေးချက်တွေထုတ်ပြန်ထားပါတယ်ဒီထုတ်ပြန်ချက်မှာဘေးလွတ်ရာကိုပြောင်းရွှေ့နေထိုင်ချိန်မှာ COVID-19 ကူးစက်ရောဂါကာကွယ်ရေးအတွက်ထုတ်ပြန်ထားတဲ့ညွှန်ကြားချက်တွေကိုတိတိကျကျလိုက်နာဖို့ကိုလည်းတိုက်တွန်းထားပါတယ်။ကျွန်တော်မိုးစော်ပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ
်။ဒီခိုင်ပြည်နယ်စစ်သွေးမြို့ဆက်စုံစုရပ်ွက်ကကျူးကျော်အိမ်ပေါင်း1255လုံးကိုအချိန်3လသွင်းဖယ်ရှားပေးဖို့မြို့နယ်အာဏာပိုင်တွေသတိပေးထားတဲ့ကြောင်းတင်ဆက်ပေးသွားမှာပါ။ကျွန်တော်နိုင်ကွန်းအိမ်ပါစစ်တွေမြို့စစ်ရုံစုရက်ွက်ဟာရခိုင်ကရင်းကြမူဆလင်တွေနေထိုင်ခဲ့တဲ့ရက်ွက်ဖြစ်ပြီး2012ခုနှစ်ရခိုင်မြောက်ပိုင်းအချမ်းဘက်မှုပဋိပက္ခတွေမှာအဲ့ဒီဒေသခံမူဆလင်တွေတိမ့်ချောင်သွားတဲ့နောက်အနေနဲ့ရရကလူတွေအခြေချဝင်ရောက်လာတာ9နှစ်ကျော်လာပြီးဖြစ်ပါတယ်။စစ်ရုံစုရက်ွက်ကမီးလောင်ပြင်းနေရမှာကျူးကျော်ဆောက်လုပ်ထားတဲ့အိမ်ကြီး1200ကျော်ကိုအချိန်3လသွင်းဖယ်ရှားဖို့စစ်တွေမြို့နယ်အုပ်ချုပ်ရေးမှူးကနေအမိန့်ထုတ်ပြန်ထားတယ်လို့စစ်တွေမြို့အနောက်တကားဒေသကူညီဆောက်ရှောက်ရေးဖွဲ့ခေါင်းဆောင်ဦးအောင်သေးကပြောပါတယ
်ဒီကစီလီယန်ကနေစပြီးတော့ဒီအောက်တက်15ရက်နေ့ထိတာဂက်တစ်ခုပေးရတယ်ဆိုတော့အဲ့ဒီတိုင်းမှာပြန်ဖြုတ်ပြန်ပေးရမယ်ပြန်ထွက်ပေးရမယ်ဆိုပြီးတော့စာထုတ်တာရှိတယ်ဆိုတာကလည်း
ဒီအမိန့်ကိုပြီးခဲ့တဲ့မေလ14ရက်နေ့ကမြို့နယ်အုပ်ချုပ်ရေးမှူးအမိန့်နဲ့ထုတ်ပြန်ခဲ့တာပါ Jujo in Salu Tara to Rinine, Moya de Dream, Pianju Yamach in Nija, Catherine Delu, Uang Tiga, Sepio Ware.
Yes, and I'm keeping up by my only to put this door in here, the girl, so I have a time in the area.
ကျောင်းရည်ကမနေရဘူးဇင်းနဲ့မနေရဘူးစီးချင်းနေတဲ့ကိုယ်ကတာကြီးရမှာဒီမှာအခြေထိုင်တယ်လို့ဖြစ်တော့ပြီးလေအချိန်ကြာပါပြီမှာပဲဒါကိုဖျားမယ်ဖြူရမယ်ဒီအတက်ဆိုတာလည်းမိုးတော်တော်ရော်တဲ့အချိန်အချိန်ဖြစ်နေပြီလက်ရှိဒီသူတို့ဒီနေတဲ့ကြားရင်းနေသားစုတွေကတော့ကဲကြီးဖြစ်သွားတာပေါ့နော်အဲ့လိုမျိုးတွေဖြစ်နေကြတယ်ကျူးကျော်အိမ်ဆောက်လုပ်ထားတာထောက်နေရ50ကျော်လို့ဆိုပေမဲ့လည ောင်းဖြေကြားခဲ့ပါတယ်၂၀၁၂ခုနှစ်ဇွန်လတွင်လူမျိုးပါရာရေပတိပကကြောင့်စစ်အုပ်စုရပ်ကွက်ကနေအိမ်တွေမိရှုခံခဲ့ရပြီးဒေသတွင်းမူဆလင်သသိန်းကျော်ဟာစစ်သွေးမျိုးနောက်ဘက်ကဒုက္ခသည်စခန်းတွေမှာခိုးလုံနေကြရပါတယ်တက်ကြပြင်းဒုက္ခတဲ့စခန်းမှာခိုးလို့နေရတဲ့စိတ်ယုံဆွေရက်ွယ်အုတ်ချုပ်ရည်မှုဟာဥမောင်းလေးကတော့ကျိုးကျော်သူတွေကိုဖယ်ရှားမဲ့ဆောင်ရွက်ချက်ကိုထောက်ခံကြောင်းဆိုပါတယ
်ကျွန်တော်တို့ဘိုးမြန်မှာကိုတွန်းနေကြတာပေါ့ကျေကလုတ်တဲ့လောကကျွန်တော်တို့ကပြောပါတယ်ဒါကျွန်တော်တို့ကအမြတ်အမတ်ဆောင်တဲ့လောကကျွန်တော်တို့ပြင်ဆင်ပါတယ်
လူမျိုးပါရာရေးသွင်းဆောင်ပဋိပက္ခတွေကြောင့်စစ်သွေးကြောက်ဖြူမြေပုံပေါက်တော်ရတိတ်တော်မြို့နယ်ကမူဆလင်သသိန်းခွဲကျော်ဟာတက်တေပြင်ဘောတူဖာတဲချောင်းအုံတော်ကြီးချမ်းနာကုန်းအစရှိတဲ့ဒုက္ခသည်စခန်းတွေမှာခိုးလုံနေရဆဲဖြစ်ပြီးမူလနေရာရင်းကုန်မှာပြန်နိုင်ကြသေးဘူးလို့ဥမောင်လေးကဆိုပါတယ်ဒီလိုဆောင်ရွက်မှုဟာရိုဟင်ဂျာမူဆလင်တွေပေါ်လူမျိုးတုံးတပ်ဖြတ်မှုနဲ့ဆွတ်ဆွဲခံရတဲ့မြန်မာစိုးရဘက်ကအပြည်ပြည်ဆိုင်ရာတရားရုံး ICJ ကိုမကြာခင်ပရမဆုံးအစီရင်ခံစာပေးပို့ရမယ့်အချိန်နဲ့လဲတိုက်ဆိုင်နေပါတယ်အခုစစ်တွေမျိုးကကျူးကျော်တွေကိုဖယ်ရှားခိုင်းတာဟာ ICJ ရဲ့ဖိအားတစ်ခုကြောင့်လို့လဲအနောက်တကားဒေသကူညီဆောက်ရှောက်ရေးဖွဲ့ကောင်းဆောင်ဦးအောင်သိကသုံးသပ်ပါတယ်
ကျွန်တော်တို့ ICJ နဲ့ဖိအားကြောင့်လို့တော့ဒီစားခဲ့တာပေါ့အခုဒီဘောင်းလေးတွေနေတော့တဲ့နေရာမှာခိုင်းတွေ့နေတာကိုပြန်ဖြိုဖျက်ပြရမယ်ကြာလို့ကြတော့ကျွန်တော်တို့ကအဲ့ဒီ ICJ နဲ့ဒါရက်ပတ်သက်မှုရှိတယ်မရှိဘူးဆိုတာတဲ့ဘောင်းလေးတွေနေခဲ့တဲ့နေရာကိုလည်းဘယ်သူမှနေခွင့်မပေးဘူးဆိုတဲ့အမျိုးကိုပြသင်တာလေးခြေောက်ပြင်းနိုင်တယ်လို့တော့သုံးသပ်ကြတဲ့လူတွေတော့ရှိတာပါခင်ဗျာ
ပြီးခဲ့တဲ့2019ခုနှစ်ဩဂုတ်လ25ရက်နေ့မှာရခိုင်ပြည်နယ်တွင်နေချားဆောက်စခန်း30ဝန်းကျင်ကိုလက်နက်ကင်ဆောင်ထားတဲ့အာဆာအမိခံရိုဟင်ဂျာတွေကအုပ်စုဖွဲ့တိုက်ခတ်ချက်လို့38ကြိမ်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။အဲ့ဒီအချိန်ဖြစ်ပွားပြီးနောက်ပိုင်းတပ်မတော်ဘက်ကနေမြေရှင်းလင်းရေးလှုပ်ဆောင်တာမှာရိုဟင်ဂျာ6သိန်းကျော်နေရရင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးပြီးဒုက္ခသည်ဖြစ်နေထိုင်နေကြရပါတယ်။ရိုဟင်ဂျာဆိုတဲ့အမည်ကိုလက်မခံတဲ့မြန်မာဆိုရကတော့အဲ့ဒီဒုက္ခသည်တွေကိုပြန်လည်လက်ခံရေးအစီအစဉ်တွေလှုပ်ဆောင်ထားပေမဲ့လက်ရှိ COVID-19 ကပ်ရောဂါကျရောက်ချိန်မှာဒီအစီအစဉ်တွေယာယီဆိုင်းငံ့ထားပါတယ်ကျွန်တော်နိုင်ကိုအိမ် VOA မြန်မာဘိုင်းကသတင်းပေးပို့တာပ
ါအန်ယူနေလေကျွန်းကျွာကဒေတာချင်း14ဦးကိုမနေ့ကမနေ့ပိုင်းမှာလက်နက်ကန်ဖွဲ့တစ်ခုကဖမ်းဆီးခေါ်ဆောင်တော့ပြီးဒီကနေ့အထိမိသားစုဝင်တွေနဲ့ဆက်သွယ်မရသေးတဲ့အခြေအနေကိုပြောပြပါမယ်ကျွန်တော်တက်နိုင်ပါရခိုင်တောင်ပိုင်းအမ်းမြို့နယ်တလဲချောင်းအုပ်စုအလေးကျွန်းကျူရွာကဒေသခံ14ဦးဟာမနေ့ကမနေ့ပိုင်းမှာဆက်လင်နဲ့လူပြောင်းလိုက်ရှာရင်ရွာနေမင်းမွေးမှာဖမ်းဆီးခံခဲ့ရတာဖြစ်တယ်လို့အလေးကျွန်းကျူရွာကကိုရောဦးပညာနိုင်တာကမိပါတယ
်မကျိုးဆိုတဲ့လူကသားမြောက်ဖို့တွားတာစစ်တပ်ကပြီးပြီးတော့သူ့ကိုပထမခေါ်ဆောင်သွားပြီးအဲ့ဒီနေ့ကတော့ဟိုပေါ့ချစ်ခွန်ရဲ့ငါးလပိုင်းဦးရီလူတနာဟီကလေးကပျောက်သွားတော့နေ့လေတနာဟီကလေးကပျောက်သွားတဲ့အချိန်ကညငါအညကိုယ်နိုင်ရှင်နိုင်တီတို့မရောက်သေးချိန်ကမသားတွေကစိတ်ပူတယ်မိဘတွေကစိတ်ပူတယ်အဲ့တော့မနဲ့မိုးလင်းတာနဲ့သွားသားတွေနဲ့မိဘတွေကဆွေမျိုးအပိုင်းဝိုင်းနေတာသူ့ကိုလိုက်ချတဲ့အခါအဲတဲ့လီနဲ့လိုက်ချတဲ့အခါမြမတက်မတော်ကမြမတက်မတော်နဲ့တွေ့ပြီးတော့သူတို့ဆက်လီကိုကတ်ခိုင်းပြီးတော့သူတို့ကိုဖမ်းခုသွားတာပြေးရတယ
်အလေးကျွန်းကျွာကလူပြောင်းလိုက်ချသူတွေထဲကတယောက်ဟာဆက်လီပေါ်ကနေတာဆင်းပြီးထွက်ပြေးလာခဲ့တာဖြစ်ပြီးကျန်တဲ့သူတွေကတော့ဖမ်းဆီးခံခဲ့ရတာဖြစ်တယ်လို့ဥပညာနန္ဒကစက်မင်းပါတယ
်အဲ့ဒီတည်းတရားကတော့လွတ်လာပါအဲအဲ့ဒီဆန်းလေးမျိုးကလွတ်လာတဲ့တရားကတော့ဘာပြောလဲဆိုတော့အဲတမတော်ကနေပြီးတော့ကင်းမုံဝက်နေတယ်ကင်းမုံဝက်နေတယ်အဲ့ဒီကင်းမုံဝက်နေတော့သူကဆဲလေးနဲ့သွားဆဲလေးနဲ့သွားတော့ဆဲလေးကိုခိုးပေါ်တော့အာဒီဟာဘယ်လိုပြောရမလဲဒီတမတော်ရဲ့အတန်ဆိုတဲ့တံပြားဖက်ဝင်ပြီးတော့အဲ့ဒီလွတ်လာတဲ့လူကအတန်လေးသဘောကိုအတန်လေးခုန်ရှင်းပြီးတော့နောက်နေရာကပြန်ပြီးတော့ကြီးလာတယ်ဒီနောက်လူတွေကတော့ဖန်ခံသွားတယ
်ပြန်လည်လွတ်မြောက်လာတဲ့ဒေသခံကြီးရွာသားရဲ့ပြောပြချက်အရရွာသားတွေကိုတမတော်ဖက်ကဖန်တာဖြစ်တယ်လို့ပြောဆိုကြပါမယ်တမတော်ဖက်ကတော့အဲ့ဒီလေကျောင်းဖြစ်စဉ်ကိုမသိသေးဘူးလို့တမတော်သတင်းမှန်ပြန်ကြားရေးဖွေပြောခွင့်ရဘူချုပ်ထွန်းထွန်းညီကပြောပါတယ်
လေချောင်းလေ
အဲ့ဒါနဲ့ပတ်သက်ပြီးကျွန်တော်တို့ဒီမှာဘာမှမရှိသေးဘူးပြ။တော့လေဒါပွဲဖြစ်တဲ့အနေထားတော့ပွဲဖြစ်တဲ့အနေထားတော့တို့လို့လေအဲ့ဒီဘက်ဒီမှာတော့ရှိပါဘူး။အဲ့ဒီအလေးကျွမ်းကြည့်ရမှာပြီးခဲ့တဲ့နှစ်လလောက်ကလေးကကြေးရွာတွင်ကိုလည်းနေကြည့်ကြအောင်ပေါက်ွေးထိတာကြောင့်ဒေသခံကြေးရွာတော်တွေဟာကြေးရွာတွင်မှာမနေကြတော့ဘဲရွာပြင်တောင်တန်းမှာဆောက်ထားတဲ့ဖုန်ကြီးကြောင့်အေးရထိ
ဒီကနေ့လူတွေကဘာလို့ဒီလိုမရဘူးဒါကြောင့်လို့နေလို့မရတာလေဆိုတော့ရှင်တော့ကလည်းနေကြည့်တယ်ဘယ်လိုတော့တန်းတန်းကြာပြီးတော့ကြည့်ရမှာလူတွေကတည်တယ်တန်းရာတွေရတယ်အဲ့ဒီအတွက်ကြည့်ရမှာလူတွေမရှိတော့ဘူးဖြစ်နေတယ်လို့ရေကတော့ဘုံကြောင့်အနေနဲ့ယာယီကြည့်ဒီနေရတယ်ဘုံကြောင့်မှာလက်ရှိချင်းတိုင်ဝဲတွေပြင်ထန်နေတဲ့ရခိုင်ပြည်နယ်တွင်းမှာဒေသခံရသားတွေမကြခနာဆိုတော့ဖန်စီစစ်စစ်
ောက်ဆုံးတော်သူတွေလည်းရှိနေပြီအရာသားတွေတည်ဆုံးတိုင်းမှာလည်းတနေ့နှစ်ဖက်စလုံးကတော့အပြန်အလှန်ဆွဆွေးပြောဆိုနေကြပါတယ်ရခိုင်နောက်ပိုင်းတိုက်ပွဲတွေရဖို့နိုင်ငံတကာအပါအဝင်အရာသားလူမှုဖွေးစည်းတွေကတောင်းဆိုနေကြပေမဲ့လည်းရခိုင်လက်နက်ကန်အဖွဲ့ကိုကျန်းဖက်အဖွဲ့အစည်းအဖြစ်ဆိုရကတတ်မှတ်လိုက်တဲ့နောက်ပိုင်းမှာရခိုင်တိုက်ပွဲပိုပြီးတော့ပြင်းထန်လာတာပါကျွန်တော်တက်နိုင်ရခိုင်ပြည်ကနေတတိယပြပို့ထားပါတယ်
VOA ကနေတနစ်တာနောက်ဆုံးသတင်းတွေကို email ကနေတဆင့်နေ့စဉ်သတင်းလွှာအဖြစ်ပို့ပေးနေပါတယ်။ဖြစ်ပေါ်တိုးတက်သမျှနောက်ဆုံးသတင်းတွေကို email သတင်းလွှာအဖြစ်လက်ခံရယူလို့တဲ့တောတာရှင်တွေအနေနဲ့ VOA ရဲ့ internet စာမျက်နှာ www.voanews.com/burmese မှာ sign up လုပ်ပြီးတော့တောင်းယူနိုင်ပါတယ်။ကိုယ့်ရဲ့ email လိပ်စာကိုပြည့်ပြည့်စုံစုံမှန်မှန်ကန်ကန်ထည့်သွင်းပေးပါလို့ပြောပြရစီ။VOA email တင်လာတွေကိုပုံမှန်ရယူနေသူတွေအားလုံးကို VOA ကကျေးဇူးတင်ပါတယ်ရှင
်။ Corona virus ကူးစက်မှုတွေရှိနေတဲ့ကာလနောက်ထပ်ရေးပေါ်ငွေကြေးကူညီတွေ Federal ဆိုရကပေးဖို့အစိုးပြုထားတဲ့ဥပဒေချက်တရက် American အောက်လွှတ်တော်ကတည်ပြုထားပြီးပြီမို့ဒီဥပဒေကိုအတည်ပြုရေးအထက်လွှတ်တော်ကဆုံးဖြတ်ရပါလိမ့်မယ်။ဒီအချိန်မှာပဲ American ပြည်ထောင်စုအတွင်းကလူ့သမားတွေအတွက်အစိုးရရဲ့ငွေကြေးကူညီထပ်ပြီးလိုအပ်ပါသလားဆိုပြီးလွှတ်တော်အမတ်တွေစောရကတဲ့ညှဉ်းပန်းနေကြပါတယ်။ကူးစက်ရောဂါဇိုးကြီးကြောင့်ထိခိုက်ပျက်စီးခဲ့ရတဲ့အမေရိကန်စီးပွားရေးကိုဘယ်လိုရှေ့ဆက်နိုင်အောင်ကူညီမလဲဒီမိုကရက်နဲ့ရီပေါ်ဘလီကန်အမတ်တွေအတော်များများကြားအမြင်သဘောထားတွေလည်းကွဲလွဲကြပါတယ်။ VOA သတင်းတောက်အဲလစ်ဘက်လီရဲ့သတင်းတော်ကိုတင်ပြပါမယ်။ကျွန်တော်သိန်းထိုင်ပါ VOA လုပ်ငန်းတွေတဖြည်းဖြည်းပြန်ဖွင့်နေတဲ့ကာလပျက်စီးသွားခဲ့တဲ့အမေရိကန်စီးပွားရေးကိုဘယ်လိုပြုပြင်ကြမလဲဒီကိစ္စပါတီကြီးနေရာအကြားမှာခွဲလွဲနေပါလေ။အောက်လွှတ်တော်ပြောင်းလိုက်တဲ့ဒေါ်လာ3 trillion 300 ရေးဥပဒေချမ်းကဒီမိုကရက်နဲ့ရီပေါ်ဘလီကန်တွေအကြားပြတူညီမှုကိုမီးပောင်ထိုးပြနေပါလေ
။
အောက်လွှတ်တော်ဥက္ကဋ္ဌနန်စီပီလိုစီကတော့
First open the economy test test test
ပထမဆုံးတော့စီးပွားရေးကိုပြန်ဖွင့်ရပါမယ်။ယောဂရှိမရှိစစ်ဆေးတာတွေကိုလည်းစက်တိုက်လုပ်ရပါမယ်။ပြည်နယ်တွေနဲ့ဒေသခံကျန်းမာရေးအခွင့်အရေးမှာရှေ့ဆုံးကကုသပေးနေတဲ့သရေကောင်းတွေကိုကျမတို့ကဂုဏ်ပြုချင်ပါတယ်။တတိယအချက်ကတော့ American ပြည်သူတွေရဲ့အိတ်ကပ်ထဲကိုကျမတို့ငွေထည့်ပေးချင်ပါတယ်
။ဒါပေမဲ့လည်းတောင်ကိုရိုလိုင်းနာပြည်နယ်ထဲလွှတ်တော်အမတ် Lindsey Graham လို့လို Republican အမတ်တွေကဒါကိုလက်မခံပါဘူး။တပ္ပရာရေကောက်ပွဲကျင်းပကိုလာပိုင်းလူရောတဲ့အချိန်ဖြစ်တာကြောင့်ဒီမိုကရက်ပါတီဘက်ကသူတို့နိုင်ငံရေးဦးစားပေးကိစ္စရက်တီကိုတစ်ဖက်လက်နဲ့ထိုးတင်နေတာဆိုပြီးဝေဖန်ပြောဆိုပါတယ
် It's got so much unrelated to the coronavirus it is dead on arrival here in terms of
ကိုယ်နာဗိုင်းရပ်စ်ကူးစက်မှုတွေနဲ့မပတ်သက်တဲ့အကြောင်းအရာတွေအတော်များများဥပဒေကြမ်းမှာပါဝင်နေပါတယ်ဒီတော့အထက်လွှတ်တော်ကိုရောက်တာနဲ့ဆက်လက်အကောင့်ထဲပို့ဖို့မဖြစ်နိုင်ပါဘူးအဆုံးသတ်သွားမှာပါငွေပမာဏနဲ့သုံးဆွဲမဲ့ပုံစံနောက်ပြီးဥပဒေချမ်းထဲမှာထည့်ထားတဲ့ဆက်ဆက်မှုမရှိတဲ့အကြောင်းအရာတွေကြောင့်အထက်လွှတ်တော်ကအတည်ပြုဖို့မဖြစ်နိုင်ပါဘူး
။အောက်လွှတ်တော်တည်ပြုလိုက်တဲ့ဥပဒေချမ်းထဲမှာကျောင်းသူကျောင်းသားတွေရဲ့ပညာသင်ဆေးအကျွေးတွေကိုလျှော့ပစ်ဖို့ဆေးရုံတွေမှာယောဂကုသပေးနေတဲ့ကျန်းမာရေးဝန်ထမ်းတွေနောက်အိမ်ငှားတဲ့သူတွေနဲ့အိမ်ပိုင်ရှင်တွေနောက်လယ်သမားတွေကိုငွေကြေးထောက်ပံ့မှုကိစ္စတွေပါဝင်ပါတယ်။မှတ်တမ်းမှတ်ရမရှိဘဲရွှေပြောင်းဝင်ရောက်လာသူတွေအခွန်ဆောင်နေဆိုရင်သူတို့ထောက်ပံ့ငွေပေးဖို့လည်းထည့်သွင်းထားပါတယ်။အင်မီရာကွန်တော်ကြီးဆန်ရကြံပေးပီတာနေဗယ်ရူကတော့အလုပ်တော်ဥက္ကဋ္ဌကိုခုလိုဝေဖန်ပါတယ်
။ Nancy Pelosi basically lost me with that package when she has
ရမွေဝင်လာသူတွေကိုဒေါ်လာ1,200ပေးတဲ့ဥရိနဲ့တဲ့ Nancy Pelosi ကိုအခြေခံအဖြစ်ကျွန်တော်မထောက်ခံတော့ပါဘူး။အခုဆိုရင်အခြေအနေကပိုတော့ဆိုးလာပါတယ်။
ဒါပေမဲ့လည်းဒီမိုကရက်တစ်ပါတီအတွင်းသဗ္ဗလောင်းရှင်ပြိုင်ခဲ့တဲ့ဗမောက်ပြည်နယ်ထဲလွတ်တော်အမတ်ဘာနီဆန်ဒါစ်ကတော့နောက်ထပ်ရည်ပေါ်အကူအညီပေးဖို့စီးပွားရေးကိုကြောက်ခံပေးမယ်ဥပဒေတည်ပြဖို့ဆိုတာသိရေးကြီးတဲ့ကိစ္စဆိုပြီးအခုလိုပြောပါတယ်
There are people today who cannot afford
coronavirus ကိုစနစ်ကြတော့ဆောင်းစီတော့ပြဖို့ပိုက်ဆံမတိုင်နိုင်တဲ့သူတွေဒီနေ့ရှိနေပါတယ်။ဘယ်ပဲအောက်ခြေမှာရုန်းကန်ရပ်တည်နေရတဲ့သူတွေတွေဆိုရင်တခြားအခြေအနေနဲ့မတူတဲ့ဘယ်တော့မှမဖြစ်ခဲ့ဘူးတဲ့ခံစားနေရတာတွေကိုနားလည်တယ်ဆိုရင်ဒါလုံးဝမယ့်အခြေမှာတော်တော်အနေနဲ့ဥပဒေကိုအတည်ပြုဖို့လိုပါတယ
်။နေရာနဲ့ကူးဆက်ရောဂါဆိုကြီးရင်ဆိုင်နေရတဲ့အချိန်အလုံးမလုံးနိုင်တဲ့လူသမားတွေကိုကူညီဖို့လက်ရှိဥပဒေကိုပိုကောင်းအောင်အထက်လွှတ်တော်အနေနဲ့လုပ်ဖို့လိုတယ်ဆိုပြီးဘာနီဆန်ဒါစ်ကထောက်ပြတာပ
ါ I happen to believe that we should go in the direction of a paycheck security
မှာလုပ်ခဲ့ပြီးလူခလာလာမဆုံးရှုံးအောင်အစိုးရကအမှတ်ခံပေးတဲ့အစီအစဉ်မျိုးကိုကျွန်တော်ဥတည်လုပ်ကင်နေပါတယ်မြေကန်ပြုံစုမှာရှိတဲ့လူသမားတိုင်းအစိုးရထောက်ပံ့ပေးတဲ့လူခလာစာကိုရရပါလိမ့်မယ်နောက်လုပ်လုပ်ခဲ့တဲ့အချိန်ရခဲ့တဲ့အကျိုးခံစားခွင့်တွေလည်းရဖို့လိုပါတယ်ဒီယောဂကဆူကြီးအနေနဲ့အញ្ញံဆိုလို့လွန်မြောက်တဲ့အလုတ်ပြန်လုတ်နိုင်မဲ့အချိန်ထိပါ
ဘာနီဆန်ဒါစ်ဒီလိုပြောပေမဲ့လည်းအင်မီရောကုံတော်ကြီးအချံပေးပီတာနီဗယ်ရူကတော့စီဝါရေးပြန်ပြီးအားကောင်းအောင်လုပ်ဖို့တပ္ပရဒေါ်နယ်ထရမ့်မှာတခြားအစီအစဉ်တွေရှိပြီးသားဆိုပြီးတုံ့ပြန်ပြောဆိုပါတယ
် For every service sector job we might lose as we adjust to this China virus
ဒီပြိုဗာရိုက်ချောင်းဆုံးရှုံးမှုတွေရှိတဲ့လုပ်ငန်းတိုင်းအတွက်ထုတ်ကုန်လုပ်ငန်းတွေအစားထုတ်ဖို့ကျွန်တော်တို့စီစဉ်သွားမှာပါဝန်ဆောင်မှုနဲ့အလုတ်ကိုင်းတွေဖန်ပြဖို့အရင်ကတည်းကအစားပေါင်းများစွာပိုပြီးလုတ်ကင်သွားနိုင်ပါလိမ့်မယ်။ဒီမှာထရော့ရဲ့အစီအစဉ်ကိုကျွန်တော်အားလုံးစိုက်မိတာကအမေရိကန်ပြည်ထောင်စုအနေနဲ့ကုန်ပစ္စည်းတွေဝယ်နိုင်အောင်စီးမင်းကန့်သတ်ချက်တွေလျှော့ချပြီးတီတွင်ကြံစားတဲ့နီလန်းတစ်တွေနဲ့ဖန်ပြီးပို့ပါ။စေဝါထုတ်လုပ်တဲ့ဆက်ယုံလုပ်ငန်းတွေ၊စေဝါနဲ့ကျန်းမာရေးဆိုင်ရာပစ္စည်းကိရိယာတွေဖြည့်ဆည်းတဲ့လုပ်ငန်းတွေပြီးတော့မှပဲတည်ဆောက်သွားမယ်။ဒါကစီးပွားရေးအတွက်ကောင်းလုံနေမဟုတ်ပါဘူး။မျိုးသားလုံခြုံရေးအတွက်လည်းကောင်းတဲ့ကိစ္စပါ။အ
မေရိကန်ပြည်ထောင်စုအတွင်းမှာလုံးလက်မဲ့နှုန်းတွေဒေါ်လာနေပြီးနိုင်ငံရေးအရကွဲလွဲချက်ကလည်းကြီးထွားလာနေပါတယ်။ဒီချိန်မှာပဲကိုရိုနာဗိုင်းရပ်စ်ရေပေါ်ထောက်ပံ့နောက်ထပ်အကူအညီတွေပေးနိုင်ရေးဥပဒေကြမ်းကိုအထက်လွှတ်တော်ကတည်ပြနိုင်ဖို့အတွက်ဒီမိုကရက်တစ်ဘက်ကဤနိုင်ဆွေးနွေးဖို့အစီအစဉ်ရှိပါတယ်ဆိုပြီးအောက်လွှတ်တော်ဥက္ကဋ္ဌနန်စီဘလိုစီကရီပဘလီကန်အမတ်တွေကိုပြောဆိုနေကြောင်းပါခင်ဗျာကျွန်တော်သိတဲ့ဥပ
အခုဆက်ပြီးအင်ကာညဆွေးနွေးခန်းအစီအစဉ်ကိုနားဆင်ရပါမယ်ဒီမနက်ကမှကိုဗစ် -19 ကူးစက်ပြန့်ပွားမှုလက်ရှိအခြေအနေပေါ်မူတည်ပြီးလုံးဖြစ်လာနိုင်ကြလားလားဒိုင်းဒီရဲ့အခြေအနေအရရပုံမှန်အတိုင်းပြန်ပြီးလက်ပတ်နိုင်ရေးဘာတွေလှုံ့ဆော်တဲ့နေလူလူအနေနဲ့လဲလူနေမှုပုံစံတင်မှာဘယ်လိုသတိပြုနေထိုင်သွားသင့်လဲဆိုတာတွေကိုကိုဗစ် -19 ရောဂါကာကွယ်တားဆေးဆိုင်ရာအသိပညာပေးလုပ်ငန်းတွေပရိုက်တာလှုံ့ဆော်နေသူဒေါက်တာကျော်စွာဦးမြန်မာအရေးလိလသုံးသပ်သူဒေါက်တာရံမျိုးသိန်းတို့နဲ့ဆွေးနွေးထားပါခင်ဗျာဒေါက်တာကျော်စွာဦးနဲ့ဒေါက်တာရံမျိုးသိန်း VUE ဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးပြီးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာမင်္ဂလာပါဟု
တ်ကဲ့ပါ
ကျွန်တော်
မင်္ဂလာပါဟုတ်ကဲ့မင်္ဂလာပါ
ကျေးဇူးတင်ပါတယ်ဒေါက်တာကျော်စွာဦးနဲ့စားလိုက်ပါမယ်ဆိုတော့အခုဒီရဲ့ဘိုင်းပေါ့နော်ဒီယောဂဘုဆစ်ဆေးတာတွေမှာနေ့စဉ်လို့တောင်းလျှောက်တော့ကျွန်တော်ကြည့်ရတာကတချို့ရည်မှာစစ်တယ်မတွေ့ဘူးတချို့ရည်မှာကျတော့စစ်တယ်တွေ့တယ်ဆိုတော့စစ်တာနဲ့တွေ့တာကဖြည်းဖြည်းဖြည်းချင်းသွားနေတဲ့ပုံရှိတော့ကျွန်တော်ဒေါက်တာကျော်ဦးတော်ရဲ့မျိုးသိန်းတွေတုံ့တက်ချက်ကိုတည်ချင်တာဒီမြန်မာနိုင်ငံမှာလက်ရှိယောဂပူဒီပြည်နဲ့ကူးစက်နေတဲ့အခြေအနေအပေါ်မှာဘယ်လိုများနားလည်မိပြီလဲလက်ရှိယောဂပူအခြေအနေကလက်ရှိရှိနေတဲ့အနေအထားကို
ဟုတ်ကဲ့ဟိုကျွန်တော်လက်ရှိဒီယောဂကူးစက်တဲ့ဟာကတော့ကျွန်တော်ကနှစ်ခုပေါ့နော်ပထမတစ်ခုကတော့ကျွန်တော် import ပေါ့နော်နိုင်ငံခြားကပြန်လာတဲ့လူတွေကပါလာတဲ့တစ်ခုပေါ့နော်အဲ့နောက်တစ်ခုကကျွန်တော်ကဒီ local transmission ဒီပြည်တွင်းကျွန်တော်ချင်းချင်းကူးစက်မှုပေါ့နော်အဲ့ကျွန်တော်ဒီကျန်းမာရေးနဲ့အားသောဝန်ဌာနကထုတ်ပြန်တဲ့ဒီ saturation report တွေရဆိုလို့ရှင်တော့ကျွန်တော်ဒီ local transmission ကပုံများတယ်ပေါ့နော် import case ကတော့ကျွန်တော်တို့ဒါတို့ကဆိုရင်တော့20ကျော်လောက်ပဲတွေ့ရတယ်ဆိုတော့အခုဒီရပိုင်းပေါ့ဒီတရနေ့မှာတွေ့တာကတော့ဒီမလေးရှားကတွေ့တယ်ဆိုရင်တော့ကျွန်တော်ဒါ import case ကိုပြန်ပြောလို့ရတာပေါ့နော်ဆို local transmission များတယ်ဆိုတော့ပဲအဲ့ local transmission ကလည်းကျွန်တော်မြင်မှာဟိုစစ်စစ်ကြီးတော့မဟုတ်ဘူးကွာဟိုမှာနိုင်ငံသားလာတဲ့ဒီမှာထိတူပြီးမှခြေထဲမှာကူးဆက်သွားတဲ့ဟာတစ်ခုပေါ့နော်ဆိုတော့အဲ့ဒီလိုမျိုးကျွန်တော်မြင်ရတယ်တော့ကျွန်တော်ကခုနပြောသူပေါ့ဟိုအများကြီးတော့ကျွန်တော်တို့ဟိုတော်များများကို tracing လိုက်ပြီးမစစ်နိုင်တော့လည်းပဲကျွန်တော်တို့ tracing လိုက်လို့ရတဲ့လောက်ကိုစစ်နေရတဲ့ကြောင့်မလို့ဟိုစစ်တာနဲ့တွေ့တာနဲ့ပေါ့နော်ဆိုတော့တွေ့တာတော့အခုတော့ဆိုကျွန်တော်တို့နိုင်ငံအနေထားနဲ့ဆိုရင်တော့ဆိုရင်ရမယ့်ခြေနေတော့မရောက်သေးဘူးဒါပေမဲ့ထိတ်ခြားတဲ့အချိန်ကမြောက်သေးလို့ကျွန်တော်ပြောလို့ရတာပေါ့နော
်ဟုတ်ကဲ့ဘရောရံမျိုးသိန်းကရောအခုလက်ရှိကျွန်တော်တို့ယောဂဘူပြန်ကန့်ကူးဆက်နေတဲ့အချိန်ဒီပုံမှာဘယ်လိုနားလည်ထားတယ်လဲ
အခုလက်ရှိ ကျွန်တော်တို့နိုင်ငံရဲ့ဒီယောဂပိုးတွေ့ရှိမှုကတော့ဒီအာဆီယံဒေသတွေမှာဆိုရင်တိတ်ပြီးတော့ဟိုစိုးရိမ်ရတဲ့အနေအထားတော့မရှိဘူး။အဲသို့တော်လည်းပဲတစ်ဖက်ကကျွန်တော်တို့စိုးရိမ်တာကကျွန်တော်တို့ရဲ့နိုင်ငံရဲ့အခြေအနေဟာနော်ဟိုအဖက်ဖက်မှာအားနည်းနေတဲ့အနေအထားမျိုးရှိနေတယ်။အဲ့ဒီအခါကျတော့လက်ရှိအခြေအနေမှာနော်စိုးစိုးဝါးဝါးအခြေအနေမဟုတ်သေးတော့လည်းပဲအကယ်၍စိုးစိုးဝါးဝါးအခြေအနေတစ်ခုဘက်ကဥတီသွားပြီဆိုရင်ကျွန်တော်တို့ဟိုမနိုင်မနေဖြစ်မှာတော့စိုးရင်เสียရှိတယ်အဲအဲ့ဒီအတွက်ကြောင့်လည်းပဲကျွန်တော်အမြင်ကတော့တော့လက်ရှိအချိန်မှာယောဂပိုးစစ်ဆေးမှုကိုတော့တွန်းတွန်းတိုက်တိုက်တော့လှုပ်ဖို့လိုတယ်လို့ကျွန်တော်ကမြင်တယ
်
ဘုသောလည်းပဲဒီလွန်ခဲ့တဲ့ရက်ပိုင်းမှာကျွန်တော်တို့နိုင်ငံမှာဒီယောဂပိုးစစ်ဆေးမှုဟာတိတိတသာကြီးမြင့်တက်လာတာမျိုးမတွေ့ရ
ဘူးဟုတ်က
ဲ့အဲ့ဒီခါကျတော့နည်းနည်းတော့စိုးရိမ်တယ်ပေါ့
ဟုတ်ကဲ့ကျွန်တော်ကလည်းပြောလိုက်ချင်လို့အခုဆိုရင်ကျွန်တော်တို့ယောဂဘူးစစ်လာတာမတ်လ20 20ကျော်ပါပေါ့နော်23ရက်လို့တော့ကျွန်တော်အကြမ်းပြတ်မိတာပဲဆိုတော့ April May ကျွန်တော်တို့နှစ်လတည်းကိုရောက်လာပြီစုစုပေါင်းစစ်တဲ့အချိန်တွင်းနဲ့ပြောမယ်ဆိုရင်ကျွန်တော်စိတ်အကြမ်းပြင်းပေါ့နော်1000ခွဲပတ်ဝန်းကျင်လောက်ပဲရှိအောင်မယ်လို့ကျွန်တော်တို့ခန့်မှန်းလို့ရတယ်အဲ့ဒီထဲကမှအခုဆိုရင်188ရောက်ပေါ့ဒီကနေ့ကျွန်တော်တို့အခုပြောတဲ့အချိန်အထိဆိုရင်188ရောက်ယောဂဘူးကူးတယ်လို့ပဲတွေ့ထားတယ်ဆိုတော့တော်တော်ကြောက်ဘူးစစ်တာနဲလို့တွေ့တာနဲတာလားစစ်တာများရင်အဖြစ်ပူတွေ့လာနိုင်တယ်လို့ယူဆလို့ရသလား
ဟိုကျွန်တော်တို့ဒီ relatively ကတော့ဟိုစဉ်းစားမယ်ဆိုလို့ရှိရင်တော့စစ်တဲ့လူများများစစ်နေတယ်ကျွန်တော်တို့ဟို case ဆိုများတွေ့နိုင်တယ်ဆိုတော့ဟိုဖြစ်နိုင်စီရှိတာပေါ့အဲတော်တော်လည်းကျွန်တော်လည်းဒီဟာကိုလိုက်ပြီးတော့ဟိုသုံးသက်ကြည့်တာပေါ့နော်ဟိုပညာရှင်တယောက်တော့မဟုတ်ပါဘူးလေလာသုံးသက်ကြည့်တဲ့ခါကျတော့ကျွန်တော်ခုနပြောသူပေါ့နိုင်ငံခြားကနေစစ်စစ်ပါလာတဲ့ဟာနဲ့တော် local transmission မှာအဲ local transmission တော့ကျွန်တော်တို့ကဒီ contact လိုက်လို့မရတဲ့ဟာကျွန်တော်နေနေ second hand ဝင်းကျင်တော့ပဲရှိပါတယ်ကျန်တာတဲ့အားလုံးကသူ့ရဲ့ဟို performance အဲဒီ cluster လိုက်ဖြစ်နေတာပေါ့နော်ဥပမာကျွန်တော်တို့ meter zoo cluster ဖြစ်ရင်ဖြစ်မယ်အလုံးနေရာ cluster ဖြစ်ရင်ဖြစ်မယ်ဒါမှမဟုတ်အစုဝေးတနေရာတစ်ခုကနေ cluster တစ်ခုဖြစ်လာတယ်ပေါ့နော်ဆိုအဲ့လိုမျိုး cluster လိုက်ဖြစ်တဲ့ကြောင့်မလို့ကျွန်တော်နေနေဥပမာတကယ်လုံးဝ contact tracing လိုက်လို့မရတဲ့ဟိုကတော့ဒီ sales ဝင်ကျင်တော့ပဲရှိတယ်လို့ပြောနေရစီစားအဲ့အတွက်ကျွန်တော်ကဘာတစ်ခုလဲဆိုတော့တကယ်ပေါ့နော်များများစစ်နိုင်တော့ကောင်းတယ်ဒါပေမဲ့ဒီကျွန်တော်လည်းဒီမှာအခုတော့စစ်နေတဲ့အနေထားတော့ကျွန်တော်ဒီ facility quarantine ကိုပို့တဲ့သူတွေရဲ့ဒါကျွန်တော်တို့ဒီဆေးရုံတွေမှာဒီစောင့်ကြည့်လူနာတွေတော့ပဲစစ်နိုင်တဲ့အနေထားတစ်ခုပေါ့လေအဲ့ဒါဒီကျွန်တော်ပြောပြပေးအများကြီးကျွန်တော်တို့စစ်နိုင်တယ်ဆိုရင်တော့ဒီကဲမှာရှိနေတဲ့ချိုးဟာတွေကျွန်တော်တို့မိနိုင်မလားပေါ့သို့တော်လည်းပဲကျွန်တော်ကတော့ဘာတော်မြင်လဲဆိုတော့ကျွန်တော်တို့ဒီနေ့ပဲကန်ကောင်းနေတာတော့မသိဘူးတော်ဒီ local transmission ဟာဟိုအရင်ကျွန်တော်တို့ဟိုအခုလက်ရှိပေါ့ဒီအပိုင်းကြီးကိုစိုးရိမ်ပြချင်နေဒီကိုအစုလိုက်ကုန်လဲဖြားတယ်အစုလိုက်ကုန်လဲဆေးုံရောက်လာတယ်လို့ဆိုတော့ကျွန်တော်တို့မတွေ့ရသေးဘူးပေါ့နော
်
ဆိုအဲ့ဒီအတွက်တော့ကျွန်တော်အနေနဲ့ကတော့ဘုရားစိုးရိမ်ကြောင်းကြောင်းမှုလည်းရှိသလိုအဲတကယ်တော့တကယ်ကကန့်ကောက်နေတဲ့အခြေအနေနဲ့ပေါ့နော်ကျွန်တော်တို့ဟိုတွေ့ရှိမှုလည်းနေနေတော့လေဆ
ို
တော့ကျွန်တော်ကတော့ဘာဖြစ်ဖြစ်ဒီဟို second wave ပေါ်တော့ဟိုမဖြစ်စေချင်ဘူးပေါ့နော
်ဟုတ်ကဲ့ second wave ကအခုက second wave ဆိုတဲ့ဇာတ်ကားကိုပြောလောက်တခြားနိုင်ငံတွေမှာလည်းပဲ second wave တွေဖြစ်ထားတာရှိတဲ့အခါကျတော့ဆိုတော့ဒရိုင်းမျိုးသိန်းကရောစစ်တာနဲ့တွေ့တာနဲ့ကြားရမှာဘလို့နားလေတဲ့
အဲကျွန်တော်တို့နိုင်ငံရဲ့ဒီကျန်းမာရေးဆောင်ရှောက်မှုအနေထားကလည်းအားနည်းတဲ့အခြေအနေလည်းရှိတယ်နောက်ပြီးတော့ခုနပေါ့လေကျွန်တော်တို့နိုင်ငံနဲ့ဒီတရုတ်နိုင်ငံနောက်ထိုင်းနိုင်ငံပေါ့အဲ့ဒီနေဆက်လမ်းကြောင်းတစ်လျှောက်လုံးဟာဟိုတော်တော်လေးဟိုဝင်ပေါက်ထွက်ပေါက်တွေပေါ့တရားမဝင်ဝင်ပေါက်ထွက်ပေါက်တွေကအရန်များတဲ့အခါကျတော့အဲအဲ့ဒါလေးပဲကျွန်တော်အမြင်ကတော့စိုးရိမ်စရာပဲလို့မြင်တယ်အဲ့တော့ဟိုတခုဆိုရင်ဒါပေါ့လေဒီယောဂပူရှိပြီးတော့ယောဂလက္ခဏာမပြဘဲနဲ့နော်ကျွန်တော်တို့ဒီလူဖွဲ့စည်းထဲမှာနော်လူတိုင်းဝိုင်းထဲမှာရှိနေမဲ့လူတွေလည်းရှိနိုင်တယ်လို့ကျွန်တော်ကမြင်တယ်အဲ့ဒီအခါကျတော့နော်အဲ့ဒီလိုလူနာမျိုးတွေကိုကြကြပြန့်ပြန့်နဲ့ပေါ်ထုတ်ပြီးတော့ဆစ်ဆေးနိုင်မယ်ဆိုရင်နော်တိကျခွဲထားနိုင်မယ်ဆိုရင်ကုသမှုပေးနိုင်မယ်ဆိုရင်ကျွန်တော်အမြင်အားဖြင့်တော့ကျွန်တော်တို့စိုးရိမ်နေတဲ့ပေါ့လေဒီ community ထဲမှာကူးဆက်ပြန့်ပွားမှုထိမနိုင်တိမရဖြစ်လာမယ့်အခြေအနေအတွက်ကိုကျိုးတင်ကာကွယ်တဲ့နည်းလမ်းတစ်ခုဖြစ်နိုင်တယ်လို့ကျွန်တော်ကထင်တယ်။အဲ့တော့ကျွန်တော်တို့နိုင်ငံရဲ့အနေအထားနဲ့လည်းခုနပြောသလိုပေါ့ဟိုငွေရေးကြေးရေးအရဟိုနည်းပညာအရနောက်နောက်လူသားအရေးမြေအရအကန့်အသတ်တွေရှိတယ်ဆိုတာကတော့ငြင်းလို့မရဘူးပေါ့လေ။အဲသို့တော်လည်းပဲဒီအကန့်အသတ်တွေကိုကျွန်တော်တို့စဉ်းစားရမှာဘလို့ကြော်လွားမလဲ
။
နော်ကျွန်တော်တို့ကအကန့်အသတ်တွေရှိနေတယ်ဆိုပြီးကျွန်တော်တို့ဒီတိုင်း
နေလို့မရဘူး။ခိုင်
ပြီးတော့ကြည့်လို့မရဘူး။အဲ့တော့ဒါတွေကိုဘလို့ကြိုအလွန်ဟမ်းမလဲဆိုတာကိုကျွန်တော်အမြင်အားဖြင့်တော့ဟိုအားလုံးဝိုင်းပြီးတော့စဉ်းစားတင်တယ်လို့မြင်တယ်။
ဆိုတော့ကျွန်တော်တို့ဒီဒုတိယလိုင်းလို့ယောဂပူဒုတိယလိုင်းလို့ကျွန်တော်တို့ပြောလာကြရပြီ။တစ်ခါတစ်ခါမှလည်းပဲ လုပ်ငန်းတွေကပြန်ဖွင့်မလားအကြောင်းတွေပြန်ဖွင့်မလားဆိုတာမျိုးကမေးခွန်းထုတ်ဆရာမဟုတ်တော့ပဲနဲ့လာဘယ်လိုအချိန်ဒီမှာဘယ်လိုပုံစံမျိုးနဲ့ပြန်ဖွင့်ကြမလဲဆိုတာပဲမေးစရာဖြစ်နေပါတယ်ဆိုတော့မြန်မာနိုင်ငံကလည်းပဲလက်ရှိအနေအထားအထိရကားတော့ဟလာလုံးဝဖွင့်ရှိဆိုပြီးတော့ဖွင့်လို့ရတဲ့အနေအထားမျိုးတော့မဟုတ်သေးဘူးလို့ကျွန်တော်ယူဆတယ်ဒေါက်တာကျော်စောဦးဘယ်လိုမြင်လဲ
ဟုတ်ပါတယ်ကကျွန်တော်တို့ဒီ virus ကလည်းဘယ်လောက်ထိကြာစီဟိုဒီတိုက်ပွဲကိုဆင်နွှဲရမှာမသိတဲ့အချိန်မျိုးပေါ့နော်။ဒါကျွန်တော်တို့နိုင်ငံတွေကတကပါလုံးအချိန်တွေဆိုတော့ကျွန်တော်ရဒီပုံမှန်လုပ်ရမယ့်အလုပ်တွေရတယ်ကျွန်တော်ဆက်လုပ်ရမယ့်အနေအထားရှိပါတယ်။အဲဆရာကုနာပြောသလိုပေါ့နော်။ဒီစီးပွားရေးလုပ်ငန်းတွေတဲ့ဆိုင်အခုမှတစ်ခုပေါ့နော်။ဒီကျမ်းမာပတ်သက်တာတစ်ခုဆိုရင်ကျွန်တော်တို့အခုဒီကာကွယ်ဆေးထိုးတဲ့လုပ်ငန်းတွေပုံမှန်လုပ်ရတဲ့အလုပ်တွေကဒီကဒီလုပ်ငန်းတွေရလာတယ်မှာခဏရက်သွားတဲ့အတွက်ကြောင့်ပေါ့နော်။အဲအဲ့ဒီဟာကနေဖြစ်လာနိုင်တဲ့ဟိုနောက်ထပ်အဲ့လို impact တစ်ခုပေါ့နော်ဟိုစိုးကျိုးတစ်ခုများထိခိုက်လာနိုင်တာဆိုတော့တချို့ကလည်းအဲ့ဒါကိုသုံးတက်နေရလည်းရှိပါတယ်အဲ့တော့အဲကြောင့်ကျွန်တော်တို့ကအမြန်ဆုံးအနေနဲ့အခုဒီကာဝေးထိုးလုပ်ငန်းတွေကိုဒီလမှာပေါ့နော်ကျွန်တော်တို့ဒီ sale တွေမှာပြန်ဆမယ်နောက်တော့နောက်လာတွေကြာလို့ရှိရင် community မှာပြန်ဆဖို့နော်ကျွန်တော်တို့ဒီ UCI EPI program တွေပေါ့နော်ကာဝေးထိုးလုပ်ငန်းတွေဒါဥပမာတစ်ခုပေါ့အဲ့တော့ဆရာကတော့ပြောမိကုန်းပြန်ကောက်အောင်မယ်ဆိုတော့ကျောင်းနေရာလေးကျွန်တော်ပြန်ဖွင့်ရမှာပဲစီးပွားရေးလုပ်ငန်းတွေကလည်းတူတူလက်ဆက်ဖို့ပြန်လုပ်ရမှာပဲသို့တော့အဲ့နဲ့ပတ်သက်လို့ရှိရင်ကျွန်တော်ရဲ့ဒီဂျိုတင်ပင်စင်မှုအပိုင်းတွေလည်းအများကြီးလုပ်ရမှာပေါ့နော်အခုကတော့ဒီဆက်ရုံလုံးရုံတွေကိုဆိုကျွန်တော်တို့ကတစ်ချိန်တည်းနောက်ပိုင်းမှာစစ်ဆေးမှုတွေပိုင်းတော့လုပ်တယ်။ဒါပေမဲ့အခုကျွန်တော်တို့ဒီစားသောက်ဆိုင်တွေအဲကျောင်းတွေစသဖြင့်အခြားသောဟာတွေမှာလည်းကျွန်တော်တို့ဒီ social distancing အပိုင်းတွေဒီဆေးဖို့အပိုင်းတွေဒီ mask တပ်ဖို့အပိုင်းတွေကျွန်တော်ထိထိရောက်ရောက်ကျွန်တော်တို့လုပ်ဖို့လည်းလုပ်တယ်။အဲကျောင်းတွေဆိုလို့ရှိရင်တော့ကျွန်တော်တို့ဒီ social distancing လုပ်ဖို့အတွက်ကျွန်တော်တို့ပြင်ဆင်ရမယ့်နေထားရှိပါတယ်။အင
်း
အဲကျွန်တော်နေနဲ့မြင်လာတော့တကယ်လို့ဂျွန်နိုင်တာထဲမှာဖွင့်ပြမယ်ဆိုရင်တော့ကျွန်တော်ကအထက်တန်းကျောင်းတွေကိုပဲဖွင့်ပြမလားလို့ကျွန်တော်နေနဲ့ယူဆတယ်
ဟုတ်ကဲ့
အပြည့်အစုံတချို့တန်းတွေကကျွန်တော်နိုင်ငံရဲ့အခုလက်ရှိစနစ်အရာစာမှုပွဲတိတ်မရှိဘူးပေါ့နော်ကျွန်တော်တို့ပုံမှန်လေးပဲသွားပြီးတော့အရင်လိုကစစ်တာမရှိတော့ဘူးပေါ့နော်ဈေးတန်းနဲ့ရှစ်တန်းကတွဲလို့ပေါ့ဆိုတော့တကယ်လို့ကျွန်တော်ဖွင့်ချင်ရင်မရှိကိုယ်တိုင်ကဖွင့်မလားပေါ့နော
်ဟုတ်ကဲ့ဆို
တော့ဘာဖြစ်လို့ဈေးတန်းနောက်ကျလို့လည်းမရဘူးကျွန်တော်နေရမြန်မာဆိုဈေးတန်းနောက်ကျလို့မရဘူးဟုတ်က
ဲ့ဆိုတ
ော့အဲ့ဆိုတော့အဲ့ဒီအတွက်ကိုကျွန်တော်ပြင်ဆင်နေပဲအဲ့ဒီအထက်တန်းကိုအရင်ဦးစားပေးစဖွင့်မလားပေါ့
ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ကိုယ်ကတော်ရင်မျိုးသိန်းကရောဒီဖွင့်ဟေးဆိုတဲ့အပိုင်းနဲ့ပတ်သက်ပြီးတော့ဘယ်လိုတင်ထားသလဲ
ဟိုကျွန်တော်တော့ခုနဒီကိုကျော်သိန်းဆွေးနွေးသလိုပဲပေါ့လေကျွန်တော်တို့ကဒီ virus ကိုရေဆိုင်နေတဲ့တစ်ချိန်ထဲမှာပဲဟိုတစ်ဖက်ကဂျိုင်းလူပေါ့လေကျွန်တော်တို့နိုင်ငံရေးအတွက်စီးပွားရေးအတွက်လူမှုရေးအတွက်လုပ်ရမယ့်အလုပ်တွေကိုကျွန်တော်တို့ကချက်ထွင်ပြီးလုပ်လာနိုင်မှုတော့လိုအပ်တယ်ချိန်ထဲမှာပဲကျွန်တော်တို့ကဘာလို့ပြန်ကြည့်ရမလဲဆိုတော့ဟိုကျွန်တော်တို့ကိုကျွန်တော်တို့ပေါ့လေဟိုကျိုးတန်းပေါ်ပဲဖြစ်ဖြစ်ဓာတ်တော်ပေါ်ပဲဖြစ်ဖြစ်လမ်းလျှောက်တာမျိုးမဖြစ်အောင်တော့ကျွန်တော်တို့ထိန်းနိုင်မှုလိုအပ်တယ်လို့မြင်တယ်အဲ့တော့ကျောင်းလေးပြန်ဖွင့်မယ်ဆိုတဲ့ကိစ္စမှာလေခုနပြောသလိုအဲကျွန်တော်အမြင်ကတော့ကျွန်တော်တို့ဘက်ကဘယ်လောက်ထိပေါ့လေအာစနစ်တကျပြင်ဆင်မှုလုပ်နိုင်မလဲအထူးသဖြင့်တော့ကျွန်တော်တို့စဉ်းစားတဲ့နေရာမှာကျွန်တော်တို့ကမျိုးပေါ်မှာရှိတဲ့ကျောင်းလေးလောက်ကိုကျွန်တော်တို့စဉ်းစားလို့မရဘူ
းဒါပေါ့
နော်ဟိုဘက်ကျွန်တော်တို့နိုင်ငံရဲ့အစွန်ဖြားမှာရှိနေတဲ့အချင်းလက်ဒေသတွေမှာရှိနေတဲ့ဒီကျောင်းလေးလောက်အထိကိုကျွန်တော်တို့လွှမ်းခြုံပြီးတော့စဉ်းစားဖို့လိုအပ်တယ်နောက်တစ်ခုကကျွန်တော်စိုးရိမ်တာကလက်ရှိပေါ့လေဒီပင်လယ်ရေးဝန်ကြီးဌာနရဲ့နော် performance ဆွမ်းဆောင်ရည်ဟာရှင်းပြောရင်ကျွန်တော်တော်တော်လေးကိုစိတ်တိုင်းမကြောက်ဘူးအဲ့တော့လုံခဲ့တဲ့ကာလတွေမှာတို့ရဲ့ track record တွေကိုပြန်ကြည့်တဲ့အခါကျတော့လေစိတ်အားရစရာမရှိအဲ့ဒီအခါကျတော့အဲ့ဒီပုံမှာတော့စိုးရိမ်မှုရှိတယ
်
နော်ဒီလမ်းကချောက်ရမယ်ကြောက်ရလဲဖွင့်ရမယ်ဒါပေမဲ့ဇူလိုင်လမှာဖွင့်လို့ရှိရင်တကယ်လုံးဝစိတ်ချရတဲ့ကျောင်းပတ်ဝန်းကျင်တစ်ခုချက်ပါလားဆိုတော့ဆိုရင်လေခုနကဟိုဒေါက်တာကျော်စောဦးပြောသလိုအဲပထမအဆင့်ပေါ့လေဥမာအထက်တန်းပေါ့အထက်တန်းကျောင်းသားတွေလောက်ကိုဟလာဖွင့်မယ်နောက်ပြီးတော့တကယ်ဟိုဟလာဟိုဆရာဆရာမတွေရောနော်အရက်ဖက်အဖွဲ့အစည်းတွေရောအဲ့ဒီမှာလေခုနပြောတဲ့အရက်ဖက်အဖွဲ့အစည်းတွေရဲ့ဝန်ရံမှုကအရန်ကိုအရေးကြီးတယ
်
အကျောင်းလေးဖွင့်တဲ့အချိန်မှာလေဒီအရက်ဖက်အဖွဲ့အစည်းတွေကဒီကျောင်းတွေမှာလိုအပ်မဲ့အခြေအနေတွေတော့အသိပညာပေးမှုတွေဒါတွေကိုအများကြီး support လုပ်နိုင်ဖို့လေအဲလိုအပ်နိုင်မယ်လို့ကျွန်တော်ကမြင်တယ
်ဒါ
ပေမဲ့ကျွန်တော်ရဲ့စိုးရိမ်မှုကတော့ပြည်နယ်ဝန်ကြီးဌာနရဲ့စွမ်းဆောင်ရည
်
အတတိယအပြင်ဆရာဆရာမတွေကိုကျွန်တော်ပြောတာမဟုတ်ဘူ
း
ပြည်နယ်ဝန်ကြီးဌာနထိပ်ပိုင်းမှာရှိတဲ့အဆုံးဖြတ်ပေးပြီးတော့စီမံအုပ်ချုပ်မှုကိုလုပ်နေတဲ့ပုံကိုယ်ရဲ့စွမ်းဆောင်ရည်အပေါ်မှာကျွန်တော်ကတန်တဲ့အများကြီ
းဆိုတော့ပညာရေးတကယ်တကယ်တော့ပညာရေးဝန်ကြီးဌာနတခုလည်းမဟုတ်ပါဘူးဖွင့်မယ်ဆိုရင်တခြားဝန်ကြီးဌာနတွေလည်းပါပြီးသက်ဆိုင်ရာဒေသန္တရအုပ်ချုပ်ရေးအဖွဲ့တွေပါပြီးဒီအုပ်ချုပ်ရေးနဲ့တာဝန်ရှိသူတွေရဲ့အခန်းကဏ္ဍအသေးကိုအရေးကြီးတယ်လို့လုပ်ငန်းအသီးသီးကိုယ်တိုင်ကလည်းပဲကျောင်းဆိုလည်းကျောင်းဆရာဆရာမတွေကျောင်းမှာတာဝန်ရှိတဲ့လူတွေရဲ့အခန်းကဏ္ဍလည်းတိတ်အရေးကြီးတယ်ကျောင်းသူကျောင်းသားတွေရဲ့အခန်းကဏ္ဍလူမှုအခန်းကဏ္ဍစသဖြင့်အားလုံးကတက်ညီလက်ညီလုံးမှပဲ တိုင်းပြည်ကိုပြန်ပြီးတော့ပုံမှန်အခြေအနေပေါ်ပြန်ဆွဲတင်ပြီးတော့ run လဲပန်းနိုင်မယ့်အနေအထားမျိုးရှိတာ ਉਹ ဆိုတော့ဒရော်ဂျော်ဂျော်ဦးအနေနဲ့ကလက်ရှိမြန်မာနိုင်ငံရဲ့အခြေအနေအရာကဟဲ့လားဘယ်လောက်အတိုင်းအတာအထိတိုင်းပြည်ပုံမှန်အခြေအနေပြန်ရောက်အောင်လုပ်နိုင်မယ်လို့ယူဆလို့ရတယ
်အဲကျွန်တော်တို့ဒီအချိန်ကားတစ်ခုနဲ့တော့ဟိုရတိပြတ်တော့ကျွန်တော်တို့ဟိုသုံးသပ်ဖို့တော့ခက်ပါတယ်ဒါပေမဲ့ကျွန်တော်အနေနဲ့အခုဒီလက်ရှိအခြေအနေပေါ်မှာဟိုအကောင်းမြင်တော့တော့ဟုတ်ပါနော်တော်တော်လေးပဲကျွန်တော်တို့အခုဒီတွေးရှိနေရတဲ့ဒီ case တွေအရာရောကျွန်တော်တို့လက်ရှိထိန်းချုပ်နေတဲ့နေသားတွေကဆက်ပြီးသွားနိုင်နေဆိုရင်တော့ကျွန်တော်တို့ဒီနိုင်ငံရေးစီးပွားရေးမူလအခြေအနေပြန်ရအောင်တော့ဟိုအချိန်ကာလတစ်ခုမှာတော့တဖြည်းဖြည်းချင်းတော့ပြန်တော့ကြိုးစားနိုင်မှာဖြစ်တယ်။ဒါဆိုတော့လည်းပဲကျွန်တော်တို့ကဒီစီးပွားရေးပြန်မှတ်ဖို့ဆိုတာတော့နည်းနည်းတော့ပို့ပြီးတော့ကျွန်တော်တို့ဟိုကြိုးစားမယ်တဘောမှာရှိတယ်။ငကိုတွေကလည်းစီးပွားရေးကကျွန်တော်ကဒီဟိုပြန်မှတ်ဖို့ကြိုးစားနေတဲ့အချိန်မှာဒါကြီးကထောက်ဝင်လာတဲ့ခါကျတော့ကျွန်တော်တို့လည်းဒါတကယ်ကိုပါခွန်မယ်ထိခိုက်မှုကြီးတစ်ခုပေါ့နော်။ဆိုတော့ဒီအဲ့ဒါဒီစီးပွားရေးပေါ့ဒီနိုင်ငံရေးပိုင်းလဲကျွန်တော်ကသုံးရင်းလကောင်းပေါ့ဒီလာတော့မဲ့ကာလတစ်ခုမှလည်းတက်တော့ပဲကဟိုမှတော့မှရှင်းပါဖို့ပေါ့နော်ဒါအဲ့ဒီတော့ကလည်းကျွန်တော်ကဒီကြိုတင်ပြင်ဆင်ပြီးတော့တုံ့တက်မဲ့ပိုင်းလည်းရှိတယ်ပေါ့နော်အဲနောက်တစ်ခုဒီဟိုပညာရေးကျန်းမာရေးပိုင်းမှလည်းကျွန်တော်ကခုနကပြောတဲ့ဒီ bias ကထိန်းချုပ်နိုင်စွမ်းပေါ်မူတည်ပြီးမှပဲကျွန်တော်ပုံမှန်လည်းပတ်မဲ့အခြေအနေရှိတဲ့ကြောင့်မို့အချိန်ကာလတစ်ခုအနေနဲ့တော့ပြောဖို့ခက်တယ်အဲတော်တော်လည်းပဲဘာလို့ပြောဒီလားပိုင်းနေပြင်းမှာပေါ့နော်ကျွန်တော်တို့ case တွေ့မှုကလည်းမရှိဘူး second wave ဆိုတဲ့ဒီကျွန်တော်ကြောက်စရာရဲ့မဖြစ်ခဲ့ဘူးဆိုတော့အဲကျွန်တော်ဒီ July August လောက်ဆိုရင်တော့တချို့လုပ်ငန်းတွေကပုံမှန်များလည်ပတ်နိုင်ပါလို့တော့ကျွန်တော်အနေနဲ့ယူဆတယ်ကျွန်တော်ကဟိုပွင့်ကတုတ်တဲ့ဖို့ဒီကောလာမဟုတ်နော
်ဒါပေါ်ဒါပေါ်
ပုံမှန်လည်ပတ်နိုင်တဲ့အင်ထားတစ်ခုပေါ့မက်ကနီဇင်းတစ်ခုပေါ့ဟုတ်ကဲ့မက်ကနီဇင်းတစ်ခုတော့နည်းနည်းသူ့ဘက်သူစပြီး brand နိုင်တော့မလားပေါ့
ဟုတ်ကဲ့ဆိုတော့ Royal New Day ဟလာပြန်ဖွင့်ကြရမယ်လုပ်ကြရမယ်အဓိကအဲ့လိုပြန်ဖွင့်နိုင်မှုဟလာ virus ပိုးစေတနာမတိုင်ခင်အချိန်ဒီဒုံကားလောက်မျိုးပြန်ဖွင့်နိုင်ဖို့အတွက်အဓိကလိုအပ်ချက်ကဘာဖြစ်မလဲဘာလုပ်ဖို့လိုမလဲ
အဲကျွန်တော်ကတော့တစ်ချက်ပေါ့လေခုနဟိုကိုကျော်သိန်းပြောသားတယ်လို့ပဲအဲကျွန်တော်တို့ဒီဝန်ကြီးဌာနတွေနောက်ကျွန်တော်တို့အရက်ဖက်ဖွဲ့စည်းတွေနောက်လူမှုရေးဖွဲ့စည်းတွေဒါတကယ်ဟိုဟန်ချက်ညီညီနဲ့ပူးပေါင်းဆောင်ရွက်နိုင်ဖို့ ਆ လေအဲဒီအစိန်ခေါ်မှုကြီးကိုကျော်လွှားတဲ့နေရာမှာကျွန်တော်တို့ကတကယ်ကိုတော့ချက်လို့ပြောလို့ရတယ်အဲနောက်တစ်ချက်ကတော့ကျွန်တော်တို့ကအခုဒီ COVID-19 ကိုနော်ကုသမဲ့ဆေးပေါ့နော်ကုသမဲ့ဆေးရယ်နောက်ပြီးတော့ကျွန်တော်တို့ကာကွယ်ဆေးပေါ့အဲ့တော့မနေ့ကတော့ကျွန်တော်တွေ့လိုက်တော့ဒီတရုတ်နိုင်ငံဘက်ကလည်းဒီကာကွယ်ဆေးကိုသူတို့လမ်းစပေါ်ရောက်နေပြီဆိုတဲ့သဘောမျိုးထုတ်ပြန်တာမျိုးလည်းဖတ်လိုက်ရတယ်နောက်အမေရိကန်ဘက်ကလည်းအဲလုံနေတယ်တော်တော်ခီးပေါက်နေပြီဆိုတဲ့သဘောမျိုးတွေ့ရတဲ့အခါကျတော့အဲဒီကာကွယ်ဆေးပဲဖြစ်ဖြစ်ကုသတဲ့ဆေးပဲဖြစ်ဖြစ်ဒါပေါ်လာမယ်ဆိုရင်တော့ဒါလည်းပဲ new normal ပေါ့နော်ဒီပုံမှန်အခြေအနေအစ်ကိုအမြန်ဆုံးရောက်ဖို့အတွက်အထောက်ပံ့ဖြစ်လိမ့်မယ်လို့မြင်တယ်။ဒါပေမဲ့တစ်ဖက်မှာကကျွန်တော်တို့မှာကဘာရှိနေလဲဆိုတော့ကျွန်တော်တို့ကအရင်လဲဟိုကကျွန်တော်တို့ပြောတဲ့ old normal မှာဟိုကကျွန်တော်တို့ကအဖက်ဖက်ကအားနည်းနေတဲ့နိုင်ငံဖြစ်နေတယ်။အချက်တောင်အရှာမှာအစင်းရဲဆုံးနိုင်ငံဖြစ်နေတယ်။အဲ့ဒီအခါကျတော့ကျွန်တော်တို့ရဲ့ဒီ new normal အတွက်စဉ်းစားမှုဟာနော်အခြားနိုင်ငံတွေတဲ့ပို့ပြီးတော့ကျွန်တော်တို့ကဟိုနောက်တစ်ပြားတန်တဲ့စဉ်းစားချက်မျိုးအချင်းကက်တဲ့ပုံစံမျိုးဖြစ်ဖို့လိုအပ်တယ်လို့ကျွန်တော်ကမြင်တယ
်
အဲ့ဒီလိုဖြစ်ဖို့ကိစ္စမှာကျွန်တော်အမြင်ကတော့နိုင်ငံရေးဘိုင်းမှာပဲဖြစ်ဖြစ်စီးပွားရေးဘိုင်းမှာပဲဖြစ်ဖြစ်လူမှုရေးဘိုင်းမှာပဲဖြစ်ဖြစ်ဒီအစိုးရလွတ်တော်တော့တတ်မတော့တော့နိုင်ငံရေးပါတီတွေအရက်ဖက်အဖွဲ့အစည်းတွေတော့လူမှုရေးအဖွဲ့အစည်းတွေပညာရှင်တွေအဲ့လိုဟန်ချက်ညီညီနဲ့နော်အချိန်နဲ့ညှိနှိုင်းဆွေးနွေးပြီးတော့လိုအပ်ချက်တွေအားနည်းချက်တွေဒါတွေကိုအပြည့်အပြည့်အလန့်လန့်စဉ်းစားပြီးတော့ကျွန်တော်တို့ဇန်းကိုရှောက်တဲ့နယ်လို့ကျွန်တော်ကမြင်တယ
်
အဲဒီလိုရှောက်တဲ့ဂန်းမျိုးဒီသားလေးတော့ကျွန်တော်တို့အတွက်စွန့်စားမှုအလဲဆုံးဖြစ်လိမ့်မယ်လို့ကျွန်တော်အဲ့လိုသုံးသပ်ပါတယ်
ဆိုတော့ရင်ဆိုင်ရမာတွေကတော့အများကြီးပါပဲဟိုဖြည့်ရှင်ရမာတွေလည်းအများကြီးပဲတိုင်းပြည်နေထားရချင်းချင်းတွက်ချက်ရမာတွေကလည်းအများကြီးပဲဆိုတော့မြန်မာနိုင်ငံကမြန်မာနိုင်ငံတွေမဟုတ်ပါဘူးဒီကိစ္စကတကဘာလို့မှာကဟလာဒီကိုဗစ်နဲ့ဘလောက်ကြာကြာနေသွားကြရမယ်ဆိုတာအခုချိန်မှာဘာမှမသိဘူးဒါပေမဲ့သင်ပြောသားတယ်လို့ကျွန်တော်တို့ဟလာယောဂါကာကွယ်ဆေးပေါ်လာပြီဆိုရင်လည်းစိတ်ချမ်းသာရမယ်ဒါတော့မှပဲအဲ့ဒီကာကွယ်ဆေးကိုဘလောက်မြန်မြန်ရမှာလဲကိုယ့်နဲ့တနိုင်ငံလုံးကိုထိုးပေးနိုင်မှာလားဆိုတော့ချစဉ်းစားကြရတဲ့ပြဿနာတွေအများကြီးရှိသေးတယ်ကယောဂကာကွယ်ဆေးပေါ်တယ်ဆိုရင်တော့မှနော်ကုသဆေးဆိုလည်းဒီတိုင်းနဲ့ကျွန်တော်တို့ကဘလောက်မြန်မြန်ရမှာလဲတကဘာလုံးလူနေတာဟုတ်ဒီဥစားကဆိုတော့ကျွန်တော်တို့ဒီအခြေအနေအောက်မှာလာကျွန်တော်တို့လူလူအနေနဲ့ရှေ့လျှောက်ကိုဘလို့နေထိုင်သွားသင့်တယ်ဆိုတဲ့အကြံပြုချက်ရှိရင်တော့ကျွန်တော်တို့ပြောပြပါဦး
ဟ ဟိုကျွန်တော်တို့ဒီခုနကဒီဆရာကြီးမသိန်းပြောတူပဲ new normal ပုံစံကျွန်တော်တို့ရှင်းပြနေထိုင်ဖို့လည်းတူတူတော့ဒါရှိကျွန်တော်တို့ဒီကျန်းမာရေးနဲ့အားစားဝင်ဌာနကထုတ်ပြန်လာတဲ့အခြေခံပေါ့တကယ်လို့လိုက်နာရမယ့်ဒီလောက်ကိုလောက်ရမယ့်ဟာတွေကိုကျွန်တော်တို့ဒီမှပြည်သူတွေလုံးမလည်းအချင်းချင်းပဲဘာဖြစ်လို့ဆိုတော့ဒီ covid 19ပေါ့ဒီ corona virus ကကျွန်တော်နောက်ဆုံးကျွန်တော်တို့ဒီသူနဲ့သူရင်ပါပြီးတွားရမယ်ဆိုတဲ့အနေအထားရှိပါတယ်ဟိုဒါကြီးကဘယ်လုံးမလဲပတ်ပြောင်းနိုင်ကြမရှိဘူးဟိုဒါကြီးကိုကျွန်တော်တို့ကဟိုခြေချက်ဖို့လည်းမလိုဘူးအဲ့တော့ဒီကျွန်တော်တို့ကာဝယ်ဆေးတွေပေါ်လာရင်တော့မှဒီကာဝယ်ဆေးရဲ့ efficacy ကတော့တရားခံလို့မရှိနိုင်တဲ့ကြောင့်မလို့ခုကလည်းအားနည်းချက်တွေရှိနေတယ်။အဲ့နောက်တစ်ခုကကျွန်တော်တို့ကဒီခုနကဆရာပြောဆိုကုသတဲ့ဆေးရှိခဲ့ရင်တော့မှအဲ့ရဲ့တန်ဖိုးတွေကျွန်တော်တို့ဒီဟာရောကုသပေးနိုင်မှာဆိုတဲ့ဟာပေါ့နော်။ဟိုလက်ရှိကျွန်တော်တို့ရဲ့အခြေခံဒီဟိုမကြခံတဲ့လက်ဆေးရမယ်။အဲ့ကျွန်တော်တို့ဒီအပြင်ထွက်တိုင်းမတ်စတာရမယ်ခက်ခွာခွာနေရမယ်လူစုလူပေးရှောင်ရမယ်။အဲ့ဒီအခြေခံပေါ့နော်။အဲ့ကျွန်တော်အဲ့ဒီဟာလေးကိုတော့မိဘပြည်သူတွေကတောက်လျှောက်ဂျာကိုလိုက်နာသွားပါပဲဖြစ်မဲ့နေတာရှိတယ်။ဟို new normal ပုံစံနဲ့တော့မှာပဲအရင်ပုံစံတော့နေလို့တော့မရဘူး။ဒါဆိုတပိတ်တိုင်းတိုင်းပဲရှိလာမယ်။အနောက်ဆုံးကျွန်တော်တို့ထားပါတော့ခြားပွဲတွေပါလေလုပ်မယ်ဆိုရင်တော့မှဒါကျွန်တော်တော်လေးတတိထားပြီးတော့လုပ်ရမယ့်အနေအထားရှိပါတယ်။ဘာလို့ဆိုတော့ DR ရဲ့လည်းပဲချိန်ကဘာမှတော့မသိနိုင်တဲ့ကြောင့်မလို့အဲခုနကကျွန်တော်တို့ဒီ new normal ပုံစံနဲ့ကဏ္ဍအသီးသီးမှာသွားနိုင်ဖို့တော့ဟိုဆရာလေးရှိရပြောကြည့်ပါပဲ။ကျွန်တော်ပြည်သူတွေရောဒီရပ်ဖက်ဖွဲ့တွေရောအစိုးရနော်ခြားတက်ဆိုင်ရာ institution တွေပြင်နိုင်အားလုံးကဟိုဟန်ချက်ညီညီနဲ့သွားရမှာပေါ့ဗျာနော်။
ဟုတ်ကဲ့ကဲ့
ဆောချိန်ကအနည်းချက်ဝင်တော့အဲဒီခုနကကျွန်တော်ပြောတဲ့ဒီ let's say ဘို့တို့ဒီ mask ကိုမချွေးမနေတက်ဖို့ social distancing နော်ခက်ခွာနေဖို့တို့အဲ့ဒါတွေကတော့ဟိုပြပပြပြတွေပေါ့နော်အဲ့တော့ဒီကိုခံကောင်းအောင်နေဖို့တော့အဲ့ဒါလေးတို့ကျွန်တော်အခြေခံအဖြစ်ဟိုနေနဲ့တိုက်တွန်းလို့ပါတယ်
ဟုတ်ကဲ့ရော်ရံမျိုးသိနေနေရောခုနပြောတဲ့ new normal ဇူနေမှုပုံစံအစ်မှာကျွန်တော်တို့မြန်မာလူစုအနေနဲ့မြန်မာလူစုအတွက်ဘယ်လိုအကောင်းဆုံးအကြံပေးခြင်းလဲ
ကျွန်တော်အမြင်ကတော့ကျွန်တော်ကတော့ဒီအထက်ကဘောင်ဆောင်ပေးပြီးပြောကြတယ်ဆိုတော့ကျွန်တော်တို့ new normal ကိုရောက်တဲ့အချိန်မှာကျွန်တော်တို့ဘာကိုပြင်ဆင်ရတော့မလဲဆိုတော့ကျွန်တော်တို့ရဲ့ကျန်းမာရေးစနစ်ကြီးတစ်ခုလုံးကိုကျွန်တော်တို့ပြင်ဆင်ဖို့လိုအပ်ပြီးဆိုလိုချင်တဲ့သဘောကကျွန်တော်တို့ဒီကာလရဲ့အလွန်မှာနော်ဒီလွှတ်တော်တွေဟာကျန်းမာရေးဘတ်ဂျက်ကိုအများကြီးတိုးမြင့်ပြီးတော့တုံးဖို့လိုလာပြီးဆိုတာကိုနော်ဒီကျွန်တော်တို့ covid 19ကနေပြီးတော့ဆော့ဩလိုက်တာပဲကျန်းမာရေးဘတ်ဂျက်ကိုကျွန်တော်တို့ထိထိရောက်ရောက်နေအယုံအဖိတ်မရှိတဲ့လောက်ကိုနင်းအောင်ကျွန်တော်တို့တနိုင်ငံလုံးမှာသုံးပြီးတော့ကျန်းမာရေးပညာပေးမှုတွေနောက်ပြီးတော့ကျန်းမာရေးနဲ့ပတ်သက်တဲ့ကျွန်တော်တို့အဆောက်အုံတွေတည်ဆောက်တာတွေပစ္စည်းကိရိယာတွေဝယ်ယူတာတွေစေဝါးတွေဝယ်ယူတာတွေဒါတွေကိုကျွန်တော်တို့တစ်ဆသုံးဆလောက်ကိုသုံးပြီးတော့လုံလာနိုင်ဖို့လိုအပ်နေပြီလို့ကျွန်တော်ကတော့အဲ့လိုသုံးသပ်တယ်။နောက်တစ်ချက်ကတော့ဒီကျန်းမာရေးစောင့်ရှောက်မှုနဲ့ပတ်သက်ပြီးတော့ဆောင်ရွက်တဲ့နေရာမှာအရပ်ဖက်အဖွဲ့အစည်းတွေရဲ့အခန်းကဏ္ဍပရိသတ်အဖွဲ့တွေရဲ့အခန်းကဏ္ဍလူမှုရေးအဖွဲ့အစည်းတွေရဲ့အခန်းကဏ္ဍကိုအစိုးရဝန်ကြီးဌာနလွှတ်တော်တွေကဒီတက်ပို့ပြီးတော့အလေးထားပြီးတော့နေရာပေးပြီးတော့ပါဝင်ခွင့်တကားဖွဲ့ပေးဖို့မဖြစ်နေမနေလိုအပ်တဲ့အခြေအနေမျိုးကိုရောက်နေပြီလို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ
်ဟုတ်ကဲ့ခင်ဗျာဒေါက်တာကျော်စောဦးနဲ့ဒေါက်တာရံမျိုးသိန်းပါဝင်ဆွေးနွေးပြီးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်အားလုံးပဲနေရာတွေလည်းကင်းရှင်းကြပါစေခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါခင်ဗျာဟုတ်ကဲ့ကျွန်တော်လည်းအထူးပဲကျေးဇူးတင်ပါတယ်ဆရာတို့ခင်ဗျာတို့
လူလူကြားမှာ COVID-19 ရောဂါကာကွယ်တားဆီးဆန်ရာအသိပညာပေးလုပ်ငန်းတွေပရိုက်တာလှုပ်ဆောင်နေသူဒေါက်တာကျော်စောဦးမြန်မာအရေးလက်လာသုံးသပ်သူဒေါက်တာရံမျိုးသိန်းတို့ဆွေးနွေးကြတာပါ COVID-19 ရေပေါ်အခြေအနေကြောင့် VOE အစီအစဉ်တွေကိုလည်းပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုဆွေးနွေးခန်းကိုအင်္ဂါညတိုင်းရက်တိုင်းအစီအစဉ်နေရာမှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ်ကျွန်တော်ကြော်ကြော်သိပါခင်ဗျာ
ခုဆက်လက်ပြီးတော့သတင်းအကျဉ်းချုပ်ကိုကြေညာပေးပါမယ်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အနေနဲ့လာမယ့်ရက်ပေါင်း30အတွင်းတိုးတက်မှုတွေရအောင်ထိထိရောက်မလုပ်ဘူးဆိုရင်အမေရိကန်ပြည်ထောင်စုကထည့်ဝင်နေတဲ့ရမငွေတွေကိုလက်တလုံးရှားရည်ရပ်ဆိုင်ထားရကနေအပြေးတိုင်ဖြတ်တောက်မယ့်အကြောင်းသမ္မတဒေါ်နယ်ထရမ့်ကသတိပေးလိုက်ပါတယ်မကြာသေးခင်ကာလအတွင်း WHO ရဲ့ဆောင်ရွက်ချက်တွေကစိတ်မကောင်းစရာဖြစ်ကြောင်းနဲ့အမေရိကန်ကနှစ်စဉ်ရမငွေဒေါ်လာတန်450ထောက်ပါနေပြီးတရုတ်နိုင်ငံက38တန်ပဲထည့်ဝင်နေပေမဲ့ WHO ဟာတရုတ်နိုင်ငံရဲ့ရုပ်သေးရုပ်ဖြစ်နေတဲ့အကြောင်းသမ္မတထရမ့်ကအင်ဂျီရောမှာသတင်းထောက်တွေကိုပြောဆိုလိုက်တာပါ WHO ပြောခွင့်ရသူကတော့သမ္မတထရမ့်ရဲ့စာနဲ့ပတ်သက်လို့လက်တလောတုံ့ပြန်ပြောဆိုဖို့မရှိသေးပေမဲ့နောက်ပိုင်းမှာရှင်းရှင်းလင်းလင်းဖြစ်အောင်ဖြေရှင်းမယ့်အကြောင်းဒီကနေ့ပဲသတင်းထောက်တွေကိုပြောဆိုခဲ့တာပါမြန်မာနိုင်ငံမှာ COVID-19 အတည်ပြုလူနာသစ်သုံးဦးထပ်ပြီးတော့တွေ့ရှိခဲ့တာကြောင့်ရောဂါကိုယ်စက်သူစုစုပေါင်း192ဦးရှိပြီလို့အကြမ်းမရင်းနဲ့အာဇာဝင်ကြီးဌာနကမေလ19ရက်မနက်9နာရီချိန်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မေလ18ရက်နေ့ကတက်ခွင်နမူနာစုစုပေါင်း569ခုကိုစစ်ဆေးခဲ့ရာကခုလိုသုံးဦးမှာရောဂါရှိကြောင်းတွေ့ရှိခဲ့တာပါ။ ယောဂါပုတ်90ခန်းရသူတွေထက်3စလုံးမလေးရှားနိုင်ငံကပြန်လာတဲ့အမျိုးသားတွေဖြစ်ပြီးတော့အသွားလာကန်တက်ခန္ဓာသူတွေလည်းဖြစ်ပါတယ်။ဒီကနေ့အတွက်သတင်းတွေကတော့ဒီလောက်ပါပဲရှင်။ VOA ကိုအားပေးနာစင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျေးမွှန်းလာပါစေရှင်။ကျေးမွန်းအောင်လာပါ
This program has come to you from the Voice of America, Washington.